Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်စက်တင်ဘာလ2ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 51နဲ့ VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာတို့ကနေရုပ်သံကနေပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံအတွင်းကဆီယနာရှင်စန့်ကျင်ဆန္ဒပြပွဲနဲ့ပြစ်ခတ်မှုတွေ၊ဥတေဇာနဲ့သူပိုင်တဲ့ထုကုမ္ပဏီကိုဗြိတိန်ကတန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တာ။ UNG ကိုထောက်ခံပြီးလက်တွဲလှုပ်ဆောင်သွားမယ်လို့ KNU Concern Group ကနေပြောကြားလိုက်တာစတဲ့သတင်းအနေနဲ့အတူနိုင်ငံတကာသတင်းတွေကိုမှပြသစင်အောင်နဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တဲရောက်သတင်းနေတဲ့အတူကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ COVID-19 တတိယလှိုင်းရိုက်ခတ်မှုဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးနိုင်ရမယ့်လူဦးရေရဲ့90ရာခိုင်နှုန်းကိုဒီနှစ်ထဲမှာအပြီးထိုးနိုင်ပြီတော့မှာဖြစ်ပါတယ်
။တိုင်းရင်သားကိုက်ပွဲဆောင်စခန်းတွေရှိတယ်။ပြန်တော့ပြင်းတဲ့ဘုံကြောင့်လည်းများပါတယ်။အဲဒါကာကွယ်ဆေးထိုးတာမှာသူတို့တွေလည်းပဲကျွန်တော်တို့ကအလုံးဖူးပေးပါတယ်။ဒါကအခု
စခိုင်ပြည်နယ်ကကုသရေးဦးစီးဌာနမှ VOA ကိုပြောခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။ကချင်မိုင်းဂျာယန်ဘက်မှာတော့ကိုဗစ်ကူးစက်မှုကိုထိန်းချုပ်နိုင်ပါပြီ။အင်းစိန်ထောင်ကလွတ်လာတဲ့ဆန္ဒပြသူတို့ကမွန်တထုံဘက်မှာပြန်ပြီးတော့ဖမ်းခံရပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မမသစင်အောင်တို့ကကြီးညာပေးကြပါလိမ့်မယ်ရှင
်။မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်လာပြီဖြစ်ပေမဲ့ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်တယ်လို့ပြစ်ခတ်တပ်ဖြတ်မှုတွေလည်းဇက်တိုက်ဆိုသလိုရှိနေတာပါ။ဒီကနေ့မန္တလေးမြို့ကတပိတ်စစ်ကြောင်းတွေစုပေါင်းပြီးဆီယနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ
်
။မန္တလေးတန်ခါတပိတ်စစ်ကြောင်းကတန်ခါတော်တွေကလည်းလမ်းမတွေပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြသလိုအကြောင်းအထွတ်မှာပဲမြစ်တာပို့တာအပြင်ဆီယနာရှင်ဆန့်ကျင်ရေးဆိုင်ဘုတ်တွေကန်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုပြုလုပ်နေတဲ့ကလေးမျိုးကန်တွေကလည်းအသားအစီးတွေကြားကပဲဒီကနေ့ချီတဲ့ဆန္ဒပြခဲ့ကြသလိုမုံရွာပင်မတပိတ်စစ်ကြောင်းကလည်းအာဇာနည်လမ်းမကြီးပေါ်မှာဒီကနေ့ဆီယနာရှင်ဆန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ပါတယ်။ရန်ကုန်မြို့လိုင်းတာယာမြို့နယ်အတွင်းမှာစစ်ကောင်စီအုပ်ချုပ်ရေးရပ်ကွက်အဖွဲ့ဝင်တဦးဒီကနေ့မနေ့ပိုင်းကတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲ့ဒီလူသားမှုကိုလာရောက်စုံစမ်းစစ်ဆေးနေစဉ်ပုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်အရာရှိတဦးဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်ကကဒိုက်ကျေးရွာမှာတော့မနေ့ကစစ်ကောင်စီတပ်တွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကိုဝန်ဆောင်အမျိုးသမီးတဦးသေဆုံးသွားပြီးခင်မွန်းဖြစ်သူကလည်းပြင်းထန်တဲ့ဒဏ်ရာရခဲ့တာကြောင့်ဆေးရုံတင်ကုသနေရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာသိမ်းမှုဖြစ်ပေါ်ပြီးတဲ့နောက်ပိုင်းမှာစစ်တပ်ကိုလက်နက်နဲ့ဗန်ဒါငွေကြီးအရာထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ်ပြစ်မှတ်ထားအရေးယူတဲ့ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေထပ်ပြီးတော့ချမှတ်လိုက်ကြောင်းဗြိတိန်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်။မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်ထူးကုမ္ပဏီနဲ့ကုမ္ပဏီတီထောင်သူဦးတေဇာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားလိုက်ကြောင်းဗြိတိန်နိုင်ငံညာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်2019ခုနှစ်အတွင်းမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာရှင်းလင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတူအနေနဲ့ဥတီစားကဝယ်ယူပေးခဲ့တယ်လို့ဗြိတိန်နိုင်ငံညာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်စေတဲ့နေရာတွေမှာအသုံးပြုခဲ့တဲ့ဤပညာတွေရရှိရေးဥတီစားကဗန္ဒာငွေကြေးထောက်ပံ့ပေးရခဲ့တယ်လို့လည်းဒီကနေ့ရည်ဆွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်းဆောင်တွေအပါအဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တချို့ကိုပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်။ကလေးငယ်တွေအပါအဝင်အပြစ်မဲ့အရက်သားပြည်သူတွေကိုတပ်ဖြတ်မှုမှာအသုံးပြုတဲ့လက်နက်တွေဝယ်ယူရေးစစ်တပ်ကငွေကြေးရရှိအောင်ဒါမှမဟုတ်အဲ့ဒီအတွက်ပံ့ပိုးပေးနေသူတွေကိုဗြိတိန်အနေနဲ့လက်တွဲပေါ်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒဏ်ခတ်အရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ဂျမနီနိုင်ငံအခြေစိုက်စားတောက်ကုန်လက်ကားဖြန့်ချီရောင်းချရေးကုမ္ပဏီကြီး Metro Wholesale ဟာအောက်တိုဘာလမှာမြန်မာနိုင်ငံကနေလုပ်ငန်းတွေရပ်ဆိုင်းတော့မယ်လို့ပြောကြလိုက်ပါတယ်။2019ခုနှစ်ကစပြီးရန်ကုန်မြို့မှာရုံးချုပ်ဖွင့်လုပ်ငန်းတွေစတင်လက်ပတ်ခဲ့တဲ့ Metro ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းလုပ်ငန်း လုတ်ကင်ဖို့အခက်အခဲတွေရှိလာတဲ့အတွက်မြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းဒီကနေ့စက်တင်ဘာလ၂ရက်နေ့မှာကြေညာပါတယ်ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေအောက်မှာလုပ်ငန်းတွေဘယ်လိုဆက်လက်လည်ပတ်နိုင်မလဲဆိုတာသူတို့အနေနဲ့နီလာမျိုးစုံကစဉ်းစားခဲ့ပေမဲ့လက်ရှိအနေအထားအရမက်ထရိုရဲ့စံချိန်စံညွှန်းတွေပြည့်မီအောင်လည်ပတ်နိုင်လို့မရနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်လက်တလုံးမြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှာဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါကူးစက်ပြန့်ပွားမှုတွေကြောင့်မက်ထရိုကကုန်ပစ္စည်းတွေဝယ်ယူစားသုံးမှုအကျသွားတာဇေတာကြောင့်သူတို့ရဲ့လုပ်ငန်းတွေကိုထိခိုက်စေခဲ့ပါတယ်မက်ထရိုကုမ္ပဏီဟာ2018ခုနှစ်ကစပြီးမြန်မာနိုင်ငံမှာဒေါ်လာတန်20ရင်းနှီးမြှုပ်နှံပြီးတိလဝါစိတ်ကမ်းမှာဂိုဒေါင်တိဆောက်လုပ်ငန်းတွေကိုစတင်ခဲ့တာပါတိလဝါစိတ်ကမ်းကနေမှတဆင့်အခီးသွားလုပ်ငန်းဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်အနောက်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုတနင်္ဂနွေလုံးကိုဖြန့်ချိပေးခဲ့တာပါမက်ထရိုကုမ္ပဏီနဲ့ဆက်စပ်လုပ်ကိုင်နေကြတဲ့နိုင်ငံခြားကုမ္ပဏီတွေဖြစ်တဲ့ Antian's Little Ship Taiwan Cheside Bubble Tea Company ကွိတ်တဲ့နဲ့စားတဲ့နိုင်ငံတကာကကုမ္ပဏီတွေဟာမြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့အာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းလုပ်ငန်းတွေရပ်ဆိုင်းတာဒါမှမဟုတ်မြန်မာနိုင်ငံကနေပြန်လည်ထွက်ခေါ်တာတွေလှုပ်ဆောင်ခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ
COVID-19 တတိယလှိုင်းဒဏ်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 35,248 ခုစစ်ဆေးခဲ့တာမှာ 3,459 ဦးမှာရောဂါပိုးကူးစက်နေရကိုတွေ့တဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနရဲ့ည8နာရီကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ130ရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 15,600 ရှိပါတယ်။လက်ရှိမှာတော့စစ်ကောင်စီကအသက်အရွယ်လိုက်ဦးစားပေးစနစ်နဲ့တရုတ်နိုင်ငံကတင်သွင်းတဲ့ COVID-19 ကာကွယ်ဆေးတွေကိုထိုးပေးနေပါတယ်။ဩဂုတ်လ31ရက်နေ့အထိကာကွယ်ဆေးထိုးပေးပြီးတဲ့လူဦးရေစုစုပေါင်း4,000ခွဲကျော်ရှိပြီလို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိကမ္ဘာတလွှမ်းမှာဖြစ်ပေါ်နေတဲ့ COVID-19 ကာရောဂါထိန်းချုပ်ရေးအတွက်အရွယ်ရောက်ပြီးသူအားလုံးကိုကာကွယ်ဆေးထိုးပေးနိုင်ရေးဟာအဓိကအရေးပါတဲ့အချက်ဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့အပါအဝင်နိုင်ငံတကာကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကိုထိန်းချုပ်နိုင်ရေးအတွက်ပြည်내တိုင်းဒေသကြီးအသီးသီးမှာ stay at home မလိုအပ်တဲ့နေအပြင်မထွက်ရအမိန့်ထုတ်ပြန်တဲ့မြို့နယ်ပေါင်း119မြို့နယ်ရှိပြီဖြစ်ပါတယ်။ဒါ့အပြင်အစိုးရရုံးတွေကိုလည်း September လကုန်အထိပိတ်ထားဖို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကနေကြာတာပရင်းနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း 13,400 ကျော်ကိုတပ်တုပ်ရိုက်ကယ်တင်ခဲ့ရတဲ့အမေရိကန်တပ်ဖွဲ့တွေရဲ့နောက်ဆုံးနေ့ရဲ့အခြေအနေကိုပြောဆိုရမှာထိပ်တန်းအမေရိကန်အရာရှိတွေအကြားကွဲလွဲချက်တွေရှိနေပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအကြီးအကျယ်အောင်မြင်မှုရခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပေမဲ့အမေရိကန်အရာရှိတချို့ကိုယ်တိုင်ဘယ်သူတွေကိုကယ်မလဲဆိုပြီးခက်ခက်ခဲခဲဆုံးဖြတ်ချက်ရဲ့နာကျင်6လမှုကိုခန်းစားနေရဆဲပဲလို့ပြောပါတယ်ဆက်ရှိရကြလေချောင်းကယ်ဆယ်ရေးလုပ်ငန်းတွေဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအကြီးအမားဆုံးနဲ့တမိုင်းဝင်လို့ရအဖြစ်အမေရိကန်အစိုးရကပြောဆိုထားတာပါဒါပေမဲ့လည်းကယ်ဆယ်ရေးမှာကယ်ဆယ်ရာမှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေဗီဇာတိခါမှာခင်ဗျာဒါပေမဲ့လည်းကယ်ဆယ်ရေးမှာအမေရိကန်အထူးပြည်ဝင်ခွင့်ဗီဇာအကျုံးဝင်တဲ့အာဖဂန်နိုင်ငံသားအများအပြားကိုခြံခဲ့ရတယ်လို့ဆိုပါတယ်ဒီလိုခြံထားခဲ့ရတာကိုအမေရိကန်အရာရှိတချို့နာကျင်ဒေါသနဲ့ပြောဆိုနေကြတာဖြစ်ပါတယ် SIV ခေါ်အထူးဗီဇာမရဘဲခြံခဲ့တဲ့အာဖဂန်နိုင်ငံသားဘလောက်ထိရှိမလဲဆိုပြီးမေးခွန်းထုတ်တဲ့အခါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းအရာရှိတယောက်ကတော့အများစုကိုထားခဲ့ရတယ်လို့ဖြေပါတယ်ဒါပေမဲ့လည်းကယ်ဆယ်ရေးမှာလူတိုင်းကကိုယ်ပိုင်ဆုံးဖြတ်ချက်ရဲ့6လန်တာကိုခံနေရဆဲဖြစ်ပြီးနာနာချင်းချင်းရွေးချယ်ဆုံးဖြတ်ခဲ့ကြရတယ်လို့ပြောပါတယ်ခင်ဗျာ
February 10ရက်နေ့မှာဆီယနာတင်လိုက်တာကြောင့်2015ခုနှစ်ကချုပ်ဆိုခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်ဆဲရေးသဘောတူစာချုပ် NCA ပြက်ပြဲသွားပြီလို့မှတ်ယူကြောင်း KNU Concern Group ကဒီကနေ့ရက်ဆဲနဲ့ထုတ်ပြန်ကြေညာပါတယ် CRPH NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရည်ရွယ်ချက်နဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့ရဲ့တော်လှန်ရေးရည်မှန်းချက်ထပ်တူကြတာကြောင့် NUG ကိုထောက်ခံကြိုဆိုပြီးအုပ်ချုပ်ရေးစီရေးနိုင်ငံရေးနဲ့တန်တမန်ရေးလှုပ်ရှားမှုတွေကိုပံ့ပိုးဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒါအပြင်စစ်ကောင်စီတပ်တွေကဆန္ဒပြပြည်သူတွေနိုင်ငံရေးပါတီတွေသတင်းမီဒီယာတွေနဲ့တက်ကြွလှုပ်ရှားသူတွေကိုမတရားဖမ်းဆီးတပ်ဖြတ်နေတာဟာထောင်ချုံနေပြီးဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိန်းချုပ်နယ်မြေတွေကိုပါထိုးစစ်တွေပို့ပြီးတော့လှုပ်လာတယ်လို့လည်းရေးသားထားပါတယ် ဒါကြောင့်ဆီယနာရှင်စနစ်ချုပ်ငြင်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတညီတညွတ်ထဲကူညီပံ့ပိုးပြီးຫນွေဥတော်လှန်ရေးတိုက်ပွဲဝင်ကြဖို့ KNU Concern Group ဦးဆောင်သူ Pedro Nosi Phora Sen ကကြေညာချက်မှာတိုက်တွန်းပြောဆိုထားပါတယ်KNU Concern Group ကို2019ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဒုဥက္ကဋ္ဌဟောင်းနော်စီဖိုရာစိန်အပါအဝင် KNU အကြီးတန်းခေါင်းဆောင်တွေပါဝင်ကြပါတယ်ရှင
်။မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာဒီကနေ့တနေ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1000ခွဲနီးပါးနဲ့သေဆုံးသူ260ကျော်ရှိခဲ့တဲ့အကြောင်းထိုင်းကျန်းမာရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒီကနေ့သေဆုံးသူ262ယောက်ထဲမှာမြန်မာနိုင်ငံသား9ဦးပါဝင်ပြီးအမေရိကန်2ဦးနဲ့နော်ဝေနိုင်ငံသား1ဦးပါဝင်တဲ့အကြောင်းဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်။ကူးစက်ခံရသူတွေထဲမှာလည်း2ဦးကဖူကက်အပန်းဖြေကျွန်းကိုခီးသွားစဉ်နဲ့အစီအစဉ်နဲ့ရောက်လာတဲ့နိုင်ငံသား2ဦးပါဝင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဧပြီလကစလို့ကိုဗစ်တက်တရလိုင်းတန်းအလူလက်ခံရတဲ့ထိုင်းနိုင်ငံမှာအခုဆိုရင်ကိုဗစ်ကူးစက်သူပေါင်း1,300ကျော်ရှိနေပြီးသေဆုံးသူပေါင်းကတော့12,103ယောက်ရှိပါတယ်။သေဆုံးသူ12,103ယောက်မှာ12,900ယောက်ကအခုနောက်ဆုံးတတိယလိုင်းကူးစက်မှုကာလအတွင်းသေဆုံးခဲ့ကြရတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်မှုတိတိကျကျကျဆင်းသွားပြီးမို့ဒီနေ့စတင်နေ့အစနိုင်ငံတော်ဝန်စတင်ကြောင်းတွေမှာကျောင်းသူကျောင်းသားတွေအားလုံးကျောင်းပြန်တက်နေကြပါပြီ။မနေ့ပုတ်ထူးနေ့ကတရုတ်ပြည်မကြီးမှာကူးစက်သူ28ယောက်ရှိပြီးကွမ်တောင်းပြည်နယ်မှာ9ဦးယူနန်ပြည်နယ်မှာ10ဦး၊ရှန်ဟိုင်းမှာ6ဦးနဲ့နောက်ထပ်ပြည်နယ်၄ခုမှာ2ဦးစီကူးစက်ခံရပြီးဖြစ်တဲ့အကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ကိုဗစ်နဲ့သေဆုံးသူကတော့တဦးမှမရှိဘူးလို့လည်းပြောပါတယ်။ဂျပန်နိုင်ငံမှာတော့အမေရိကန်ဆေးကုမ္ပဏီ Moderna ကထုတ်တဲ့ COVID ကာကွယ်ဆေးထဲမှာသမဏိဇာလေးတွေပါနေတယ်ဆိုတာတွေ့ရှိခဲ့တဲ့အတွက်ကာကွယ်ဆေးအလုံးကြီးတန်းတန်းကျော်ကိုအသုံးမပြုဖို့ဆုံးဖြတ်လိုက်ပါတယ်။ဂျပန်နိုင်ငံက Takeda ဆေးကုမ္ပဏီဟာ Moderna ကို COVID ကာကွယ်ဆေးကိုဂျပန်နိုင်ငံမှာတာဝန်ယူဖြန့်ချိပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်။ Moderna ကုမ္ပဏီကိုဗစ်ကာကွယ်ဆေးတွေမှာမတန့်ရှင်းမှုတွေရှိခဲ့တယ်ဆိုတာကိုတော့စပိန်နိုင်ငံကဆေးကုမ္ပဏီတခုမှတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဩဂုတ်လတဲ့တကမ္ဘာလုံးအတိုင်းအတာနဲ့အစားအသောက်ဈေးနှုန်းတွေမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကကြာတာပရင်းနေမှာပြောပါတယ်။ဩဂုတ်လမတိုင်ခင်ကအစားအသောက်ဈေးနှုန်းတွေနှစ်လစတိုက်ကျဆင်းခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုပြန်ပြီးတော့မြင့်တက်ခဲ့တာပါ။ဈေးမြင့်တက်တဲ့ကုန်ပစ္စည်းတွေထဲမှာတခြားဟင်းသီးဟင်းရည်စီနဲ့တီးနှံတချို့ပါဝင်ပါတယ်2021ခုနှစ်အတွက်တီးနှံထုတ်လုပ်မှုကတန်ချိန် 1.8 ဘီလီယံရှိမှဖြစ်ကြောင်းနဲ့အရင်ခန့်မှန်းထားတဲ့တန်ချိန် 1.8 ဘီလီယံထက်လျော့နည်းပေမဲ့မနှစ်2020ကထက်ပိုပြီးတော့ထွက်ရှိမှဖြစ်တယ်လို့လည်း FAO ကပြောပါတယ် FAO ကထုတ်ပြန်တဲ့ဩဂုတ်လရဲ့တီးနှံဈေးနှုန်းအညွှန်းကိမ်းမှာဇူလိုင်လထက် 3.4 ခန့်နှုန်းမြင့်တက်တယ်ဆိုတာကိုပြနေပါတယ်တီးနှံထုတ်လုပ်တဲ့အဓိကနိုင်ငံတွေမှာထုတ်လုပ်မှုကျဆင်းတာကြောင့်ဂျုံဈေးဟာပြီးခဲ့တဲ့လကထက်ပိုပြီးတော့မြင့်တက်ခဲ့တယ်လို့တစ်ဖက်မှာတော့ပြောင်းတဲ့ဆန်ဈေးကျဆင်းခဲ့တယ်လို့ FAO ကပြောပါတယ်ရှင်
စက်တင်ဘာလ2ရက်နေ့ကြာတာရင်းနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မမတဇင်အောင်တို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီနောက်ဆုံးရအခြေအနေတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးသွားသူက23,000ကျော်ရှိတယ်လို့အကြမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ COVID ကာယောဂါထိန်းချုပ်နိုင်ရေးအတွက်ကာကွယ်ဆေးထိုးကာကွယ်တာကအရေးကြီးတယ်လို့အကြမ်းမာရေးဌာနတာဝန်ရှိသူတွေကပြောပြီးတော့ပြည်သူတွေကာကွယ်ဆေးထိုးကြဖို့ကိုလည်းတိုက်တွန်းနေပါတယ်မြန်မာနိုင်ငံတွင်ကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင
်မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကာကွယ်ဆေးထိုးပြီးသူဩဂတ်လ31ရက်နေ့အထိစုစုပေါင်း48,600ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်အဲ့ဒီအထက်မှာအပြည့်အဝကာကွယ်ဆေးထိုးပြီးသူက23,000ကျော်ရှိပြီးကာကွယ်ဆေးတစ်ကြိမ်ထိုးထားပြီးသူက26,600ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ COVID ကာယောဂါကြောင့်သေဆုံးမှုကိုလျှော့ချနိုင်မှုကာကွယ်ဆေးထိုးကြဖို့လဲတာဝန်ရှိသူတွေကကြဲကြဲပြတ်ပြတ်တိုက်တွန်းနေပါတယ်
။ကာကွယ်ဆေးတွေဆိုလို့ရှိရင်ကျွန်တော်တို့တိတိကျကျဒီလိုထိုးလို့ရှိရင်ဘယ်လိုကာကွယ်နိုင်လဲဆိုတာကိုဒါစံပြုတ်ထားတဲ့နော်ဟိုသုတေသနဆင်ဆင်လောက်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ဒါကတော့ထိုးလိုက်ရင်ကိုခန်းဘယ်လောက်ရှိလဲဆိုတာအသိရပါတယ်နော် clinical trial လို့ခေါ်တဲ့စမ်းသပ်မှုတွေလည်းမျိုးစုံကျွန်တော်တို့ဆောင်ရွက်ထားပြီးဖြစ်ပါတယ်နော်ကဲတယောက်ယောက်ကနော်ကာကွယ်ဆေးထိုးလိုက်ပြီပေါ့နော်ကာကွယ်ဆေးထိုးလိုက်ပြီဆိုလို့ရှိရင်တေချာတာကတော့သူကယောဂပြင်းထန်စွာခံစားရမှုတွေသေဆုံးမှုတွေကနေပြီးတော့ကာကွယ်တာတော့အသေးချာဖြစ်ပါတယ်နော်
အာနာမသိန်းခင်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကမှာယူထားတဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးတန်း30တဲကရောက်ရှိထားပြီးဖြစ်တဲ့ 3.5 တန်းကိုထိုးနှံပေးခဲ့ပြီးအခုအာနာသိန်းအုပ်ချုပ်နေတဲ့စစ်ကောင်စီလက်ထက်မှာတရုတ်နိုင်ငံထုတ်ဆိုင်နိုဖန်ကိုဗစ်ကာကွယ်ဆေးကိုတိုင်းဒေသအလိုက်ဦးစားပေးအုပ်စု12စုခွဲပြီးထိုးနှံပေးနေတာပါစစ်ကောင်စီအနေနဲ့ဩဂတ်လလပိုင်းထဲမှာတရုတ်နိုင်ငံကနေဆိုင်နိုဖန်ကာကွယ်ဆေး၄တန်းဝယ်ယူခဲ့ပြီးတော့နောက်ထပ်ကာကွယ်ဆေး24တန်းထပ်မံဝယ်ယူဖို့ကိုလည်းဆောင်ရွက်ပြီးဖြစ်တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကမကြခင်ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။နိုင်ငံတော်အစိုးရအနေနဲ့ပြည်သူလူထုအတွက်ကိုဗစ်ရောဂါအကာအကွယ်အမြန်ဆုံးရရှိနိုင်တဲ့အရေးကြိုးစားပြီးဆောင်ရွက်ပေးနေပါတယ်။ဒီလိုဆောင်ရွက်ရမှာပြည်တွင်းမှာပဲကိုဗစ်ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်မိတ်ဆွေနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိကြောင်းလည်းအသိပေးလိုပါတယ်။ဒါအပြင်ရုရှားနိုင်ငံကကာကွယ်ဆေးနှစ်ပန်းဟာလည်းဒီလထဲမှာပဲအတုပ်လိုက်ခွဲပြီးရောက်ရှိလာနိုင်မှာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ဆေးရရှိဖို့ပြည်သူလူထုကိုကိုဗစ်ရောဂါကူးစက်ဖြစ်ပွားမှုရှော့ချနိုင်ဖို့အတွက်အတိုင်းအတာတစ်ခုထိထိရောက်ရောက်ဆောင်ရွက်နိုင်ပြီလို့ဆိုရမှာဖြစ်ပါတယ်။
မြန်မာနိုင်ငံကကိုဗစ်ကူးစက်သူတွေထဲမှာကူးစက်များကိုဗစ်ရောဂါပိုး Delta မျိုးစိတ်ကူးစက်သူတွေကိုစစ်ဆေးတွေ့ရှိတယ်လို့ကျန်းမာရေးဌာနကထပ်ပြီးသတင်းထုတ်ပြန်ထားပါတယ်။ဗီဇာပြောင်းပိုးတွေ့ထားတဲ့ဒေသတွေကရခိုင်ပြည်နယ်စစ်တွေမျိုးမှာတော့အသက်45နှစ်အထက်အရွယ်အားလုံးကိုကာကွယ်ဆေးထိုးနှံပေးနေပါတယ်။ဒါအပြင်ကျန်းမာရေးဝန်ထမ်းပရဟိတဆောင်ရွက်ပေးနေသူတွေနဲ့အစိုးရဝန်ထမ်းတွေအပါအဝင်ဗန်နဲ့ဟိုတယ်လုပ်ငန်းအုပ်စုလိုက်ရှိတဲ့အချင်းကြခံထားရသူတွေကိုလည်းထိုးပေးနေတယ်လို့ဒီနယ်ကုသရေးဦးစီးဌာနမှူးဒေါက်တာကြည်လွင်က VOA ကိုပြောပါရစေ
။အခု Delta ပဲတွေ့တယ်ဆိုတော့ကျွန်တော်တို့စစ်ဆေးရဒီမြောက်ပိုင်းထူးခြားချက်ကတော့နေဆက်နဲ့ပုံတွေကြီးတွေအပွားလာပြီးရှိပါ။ပြီးတော့ကျွန်တော်တို့ဒီဟာတွေကိုချင်းချိုးရတယ်လို့တယ်ငါတို့ကဒီလူတွေအသိပညာရရှိဖို့နမစင်ပင်းကြီးအတိုင်းမျိုးတွေကျွန်တော်စစ်ရှိတာတွေကျွန်တော်တို့လောက်တာရှိပါ။ကျွန်တော်တို့မှာဟိုအထူးအထူးတွေဆိုတာဒီမှာတခြားဟာတွေလည်းရှိတယ်။ကြားတွေရှိတယ်ဆိုတာလေကျွန်တော်တို့မှာကင့်တွေရှိတယ်ဗျ။ကင်ကတော့နှမျိုးရှိတာပေါ့နော်အရင်တုန်းကဒီမွတ်စလင်ကင်တွေရှိတယ်နောက်တစ်ခုကတော့တိုင်းရင်းသားတိုက်ပွဲဆောင်စခန်းတွေရှိတယ်အပြန်တို့ပြင်းတဲ့ဘုံကြောင့်တွေများပါတယ်အဲ့ဒါပဲကာကွယ်စစ်တူတာမှာသူတို့တွေလည်းပဲကျွန်တော်တို့ကအားလုံးဖူးပေးပါတယ်ဒါကအထူးအဆုအထဲမှာလည်းသူတို့ပါလာပေါ့နော်အဲ့ဒါတွေကို
ရခိုင်ပြည်နယ်မှာယောဂါကာကွယ်ကုသထိန်းချုပ်ရေးတွေကိုတပြိုင်တည်းလုပ်နေရပြီးအခုချိန်မှာယောဂါဘိုးကူးစက်ခံရသူရော့ကြလာပြီလို့ပြောပါတယ်မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးထိုးသူတွေရှိသလိုကို့အစီအစဉ်နဲ့ကိုအခကြေးငွေပေးပြီးကာကွယ်ဆေးထိုးကြသူတွေလည်းရှိပါတယ်။မြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးသူ58သိန်းကျော်မှာကိုယ်စိတ်နဲ့ကိုထိုးသူတွေပါမပါဆိုတာခွဲခြားပြောမထားပါဘူး။မြန်မာနိုင်ငံမှာကျန်းမာရေးဌာနရဲ့စည်ရင်းအရကိုဗစ်ဒီပူလူနာစုစုပေါင်း42,000ကျော်နဲ့သေဆုံးသူက15,400ကျော်ရှိပါတယ်။ယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အခြေခံပညာသင်ကျောင်းတွေကိုတော့စက်တင်ဘာလ10ရက်နေ့အထိထပ်တိုးပိတ်ထားလိုက်ပါတယ်ရှင်
။မြန်မာနိုင်ငံတဝန်းကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးဆောင်ရွက်ပေးနေတဲ့အခြေအနေကိုအလိမ်မှပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲ။ကချင်ပြည်နယ်မိုင်ချာရန်ဘက်မှာကိုဗစ်ကရောဂါထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ကချင်လူမျိုးရေးအဖွဲ့ KIO ရဲ့ပညာရေးကျောင်းတွေတရှိရာမိုင်းချာရံမှာတော့ COVID-19 ကပ်ရောဂါကူးစက်မှုဟာထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပြီလို့ KIO ရဲ့ COVID ထိန်းချုပ်ရေးတာဝန်ရှိသူကပြောပါတယ်။ဒါကြောင့်အသွားအလာကန့်သတ်မှုတွေကိုစတင်ဖြေလျော့ပေးနေပါပြီ။ပြည်တွင်းဒုက္ခသည် IDB စခန်းမှာတော့ကူးစက်မှုတွေထပ်မံတွေ့ရှိနေတာကြောင့်လူစုလူဝေးမလုပ်ဖို့ဆက်ပြီးတော့ကန့်သတ်ထားပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းကပြောပြပေးပါရှင်။
ကချင်မျိုးသားကောလိပ်ဖက်ဒရယ်ဥပဒေအကယ်ဒမီနဲ့တခြားပညာရေးကျောင်းတွေဖွင့်ထားတဲ့မိုင်ချာရံမှာပြီးခဲ့တဲ့ဇူလိုင်လဆန်းကအဆောင်နေကျောင်းသားတွေမှာကိုဗစ် -19 ရောဂါစတွေ့ခဲ့တာပါရောဂါပိုးကူးစက်မှုတွေတွေ့ခဲ့ပြီးတဲ့နောက်မြို့နယ်ပြည်သူ14,000ကျော်လောက်ကိုစစ်ဆေးရမှာလူ2000လောက်ကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ခဲ့ရပါတယ်အခုချိန်မှာတော့အတူပြုလူနာ200ဝန်းကျင်လောက်သာရှိတော့ကြောင်း KIO ကိုဗစ် -19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအတွင်းရေးမှူးဘုံမှုကြီးဟိန်းဝံကအခုလိုပြောပါတယ
်ဒီကိစ္စကဇူလိုင်လဆင်းနေမထောင်ကျော်ပြီးအဲ့ဒီမှာကြာရကပိုစတစ်လူဝေးရကမထောင်နဲ့4-5ရာလောက်ရှိနေပြီလေအဲ့လိုဝင်ချင်တော့ပိုတက်တာပြတ်ပြင်းသွားတဲ့လူလဲတော်တော်များပြီးပိုစတစ်ရှင်ပိုတီယာအန်ရာနေပါလောက်ပဲတော်နေကွာ
မိုင်ကြာရမျိုးမှာကူးစက်မှုတွေကိုထိန်းချုပ်နိုင်တာကြောင့်လော့ဒ်ဒေါင်းချပြီးအသွားအလာကန့်သတ်တာတွေကို စက်တင်ဘာလ၁ရက်နေ့ကအကန့်အသတ်နဲ့စတင်ဖြေလျှော့ခဲ့ကြောင်းလည်းဆက်ပြောပါရစေ
။နိုင်ငံရေးမှာဒီမလတ်ပြည့်တက်နေတော့လောက်ကောင်းရှိလိုက်တယ်။ဒီမန္တလေးအနီးပါလောက်အဲ့လိုရှိရဆိုလို့သူတို့တည်းသူတို့ကအပြည့်ပြည့်မှာခက်ခဲတွေကြုံနေရတယ်သူတို့လည်းအရာချင်းတွေတော့အလုပ်ချင်းမှုတွေအဲ့ဒီအချိန်နဲ့ရအောင်အဲ့ဒီလောက်ကောင်းဖြေလိုက်တာသူလူစုလူတွေတော့ခွင့်ပြုပြီးဒီကိုအကြီးကဆိုလို့ရှိရင်ကိုဝီဖီကနဲ့အင်းလည်းနာဆောင်ရပြီအဲ့ဒါဒီဟိုကျမဆောင်ရတာဖြစ်တယ
်။မိုင်းကြရံမြို့အနီးကပါကထောင်ပြည်တွင်းဒုက္ခသည် IDP စခန်းမှာတော့အတီးပြုတ်လူနာ40ကျော်မနေ့ကတွေ့တာကြောင့်လော့ဒ်ဒေါင်းတတ်မှတ်ချက်တွေချထားပြီးအသွားအလာဆက်လက်ကန့်သတ်ထားသလိုပိုးတွေ့လူနာတွေကိုလည်းတီးခြားခွဲထားပါတယ်။ COVID-19 ကူးစက်မှုရော့ကျလာပေမဲ့လည်းထပ်မံကူးစက်မှုတွေမရှိအောင်ကာကွယ်ဆေးထိုးတာတွေကိုဆောင်ရွက်ဖို့ပြင်ဆင်နေသလိုယောဂဆန်းသတ်ဖို့ကူတာဖို့အတွက်လဲမိုင်းကြရံနဲ့လိုင်ဇာမှာဆေးရုံတွေကိုအဆင့်မြင့်တင်တိဆောက်နေတယ်လို့ဗိုလ်မှူးကြီးဟိန်းဝမ်ကပြောပါရယ်မိုင်းကြရံဒေတာကိုဗစ် -19 တိုက်ဖျက်ရေးအစီအစဉ်မှာကူညီဆောင်ရွက်နေတဲ့ဒေတာကန်တို့ကတော့လက်ရှိအခြေအနေပေါ်မှာအခုလိုပြောပါရယ
်လော့ကဒေါင်းကမနေ့ကပိုင်ဆိုဖွင့်ရခဲ့တယ်လူတွေကတော့နည်းနည်းအသွားလာကတော့ငင်းနေဆဲပဲဟိုအလုံးကဂရုစိုက်ဆင်ဆင်းနေဟာမျိုးနော်ဒေတာကန်ကတော့အခုဆက်လို့ရတယ်ဆိုမဲ့အရင်တော့အမေမျိုးလူလူလလအနေသွားဟာမျိုးရှိဘူးဆိုတော့ဒီကိုဗစ်ကောင်းပြရတဲ့အချိန်ဆက်မထားရဲအပြင်ထွက်မယ်ဆိုရင်ကိုဗစ်စီကံအားနိုင်နိုင်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်အရင်ကဖြစ်တဲ့အချိန်နဲ့ပြောမယ်ဆိုရင်ရော့ရော့ရော့သွားပြီဒါနဲ့အရင်အချင်းချင်းတော့မဟုတ်ဘူးပေါ့လေနော်အားလုံးကြီးစိုက်နေပြီချင်းချင်းလောက်သွားပြီဆိုတော့စက်ပြီးချင်းချုပ်နိုင်ရဲ့အပေါ်ကနေအလုံးမျိုးရှိပါတယ်ဟုတ်ကဲ့
ကချင်းပြည်နယ်တဲကမြို့နယ်18ခုမှာကိုဗစ် -19 ကူးစက်မှုတွေမြင့်တက်ခဲ့တာကြောင့်မြကြီးနာဗမော်ရွှေကူဖားကန်နဲ့မိုးကောင်စတဲ့မြို့နယ်တွေမှာမလိုအပ်ဘဲအပြင်းမထွက်ဖို့ stay home သတ်မှတ်ချက်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်မိုင်းကြရံမှာ COVID-19 ထိန်းချုပ်နိုင်တဲ့အခြေအနေကိုကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဘက်ကအဖမ်းအစည်းနောက်ဆုံးအခြေအနေသတင်းကိုလည်းမကြခင်တင်ဆက်ပေးဖို့ရှိပါတယ်တဆက်သေးပါပဲဒေတာတွင်မှာ COVID-19 ဖြစ်ပွားမှုရဲ့အကျိုးဆက်တွေအကြောင်းသတင်းဆောင်မကိုဆက်ပြီးတင်ပြပေးကြပါတယ်ကဘာတလွားမှာကိုဗစ်ကာကွယ်ဆေးကိုထိုးဖို့စန့်ကျင်တဲ့သူတွေကာကွယ်ဆေးထိုးလာအောင်လို့အတော်လေးကိုတိုက်တွန်းနေရချိန်မှာမလေးရှားနိုင်ငံမှာတော့ယုံကြည်မှုထုံနှန်းစင်လာအရာကျင်းပါလေးရှိတဲ့တဆေကြီးပွဲတော်ရာသီမှာစက်ကူနဲ့လှုပ်ထားတဲ့ကိုဗစ်ကာကွယ်ဆေးထိုးပစ္စည်းအစုံလိုက်ထည့်ထားတဲ့ဘူးတွေကလက်မလဲအောင်ရောင်းနေရပါတယ်။ကာကွယ်ဆေးမပေါ်ခင်မှာပဲကိုဗစ်ရောဂါကြောင့်တေဆုံးသွားသူတွေရဲ့နောက်ဆုံးဆန္ဒကတော့ကာကွယ်ဆေးထိုးရဖို့ပဲဖြစ်မယ်လို့ယူဆတဲ့အကြောင်းလက်မှုပညာတဲ့အယောင်ဆိုင်ရှင်ကပြောပါတယ်ဒီအကြောင်းရိုက်တာသတင်းပုတ်ကိုမက်ခွာညူပြောပြပေးပါရှင
်လာကိုအခြေခံတဲ့တရုတ်ပြက်ကရင်ရဲ့ခုနှစ်လမြောက်တလလုံးမှာအရှိတောင်အာရှကမဟာယာနဗုဒ္ဓဘာသာနဲ့တာအိုဝါရီတွေရဲ့ဝိညာဉ်ပိုင်းဆိုင်ရာယုံကြည်မှုအရာတည်ဆုံးသူတွေကိုလူပြန်ဖြစ်ဖို့နဲ့လူပြန်မဖြစ်ခင်တမလွန်ဘဝမှာသုံးဖို့လိုအပ်တဲ့လူအသုံးဆောင်ပစ္စည်းတွေကိုမိရှုပ်ပြီးတော့တမလွန်ကိုပေးပို့လေရှိကြပါတယ်ပစ္စည်းအလုံးကတော့စက်ကူရောင်စုံတွေနဲ့လှုပ်ထားတဲ့လက်မှုပစ္စည်းတွေဖြစ်ပါတယ်။မလေးရှားနိုင်ငံဂျိုဟိုဘာရီမြို့ကရေမွန်ဆီစီယိုလီယွန်ရဲ့ဂျီဟန်ထရိတ်ဒင်းနိဗ္ဗန်ဆိုင်မှာဒီနှစ်တဆေကြီးပွဲမှာလက်မလဲအောင်အယောင်အယဆုံးကတော့ကိုဗစ်ကာကွယ်ဆေးနှလုံးနဲ့ဆေးထိုးဖြုန်တစ်ချောင်းပါတဲ့ကပ်ဘူးလေးတွေပါ
။在我们国家的疫情是蛮严重啦 ，and then 很多人就是
ကျွန်တော်တို့တိုင်းပြည်မှာကိုဗစ်ကူးတဲ့အခြေအနေကတော်လေးကိုဆိုးခဲ့တာ။ကာကွယ်ဆေးမပေါ်ခင်လူတွေအများကြီးတည်ခဲ့ရတယ်။ဒါကြောင့်အခုကျွန်တော်လုပ်တဲ့ဒီစက်ကူကာကွယ်ဆေးဘူးလေးတွေကသွားလေသူတွေရဲ့နောက်ဆုံးဆန္ဒကိုဖြည့်ဆည်းပေးရရောက်လိမ့်မယ်လို့မျှော်လင့်ပါတယ်
။လက်မှုပညာရှင်ရေမွန်ဆီယာစက်ကူကာကွယ်ဆေးတို့ပစ္စည်းအစုံဘူးတွေကိုဩဂုတ်လဆန်းကလေးကနေ့စဉ်ဘူး30ကနေ50အထိလုပ်ခဲ့ကြောင်းပြောပါတယ်။ကာကွယ်ဆေးထိုးပစ္စည်းအစုံပါတဲ့တဘူးကို ringgit ငွေ 22.83 အမေရိကန်ဒေါ်လာနဲ့ဆိုရင် $5 ခွဲနီးနီးပေးရပါတယ်။လောလောဆယ်မှာသူကဒီပစ္စည်း200ကျော်ရောင်းရပေးပါတယ်။
我们是说制造这个疫苗出来，就是说探视一下市场，没想到的反应。
ဒီကတော့စက်ကူကာကွယ်ဆေးတွေကိုအစမ်းသဘောမျိုးနဲ့လုပ်ကြည့်ခဲ့တာပါ။အခုလောက်ဒီအကြောင်းလိုက်လာမယ်လို့မျှော်လင့်မထားခဲ့ဘူး။အမာတွေကဆက်ပြီးရနေတယ်။ဒါကြောင့်ကျွန်တော်တို့ညှင့်နေတဲ့အထိအချိန်ပိုတွေလိုပါတယ်
။မလေးရှားနိုင်ငံဟာလောလောဆယ်အထိ COVID-19 ကူးစက်အတည်ပြုလူနာ 1.6 သန်းနီးပါးနဲ့သေဆုံးသူစုစုပေါင်း 14,818 ယောက်ရှိပြီးအရှိတောင်အာရှမှာတော့ COVID-19 ကူးစက်သေဆုံးမှုအမြင့်ဆုံးနိုင်ငံတွေထဲမှာပါဝင်နေတာပါ။ အခုခါမှာတော့လူဦးရေရဲ့58ရာခိုင်နှုန်းဟာအ ਨੇ ဆုံးကာကွယ်ဆေးတလုံးထိုးပြီးနေကြပါပြီ။မလေးရှားနိုင်ငံမှာမွတ်စလင်အများစုနေထိုင်ကြပြီးလူဦးရေ32တန်းရဲ့20ရာခိုင်နှုန်းကတော့ဗုဒ္ဓဘာသာဝင်တွေဖြစ်ကြတာကြောင့်ဗုဒ္ဓဘာသာဝင်ဒုတိယအများဆုံးနေထိုင်လာလည်းဖြစ်ပါတယ်ရှင်။
မခွန်ညိုပြပြပေးခဲ့တာဖြစ်ပါတယ်ရှင်ကိုဗစ်ဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ဆီယနာတင်ထားတဲ့မြန်မာနိုင်ငံတွင်းကအဖမ်းဆီးနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်မွန်ပြည်နယ်တထုံမြို့နယ်ထဲမှာလွန်ခဲ့တဲ့10ရက်ကျော်ခရဲကဖမ်းဆီးခံလိုက်ရတဲ့အမျိုးသမီး2ဦးနဲ့ဒီကနေ့အထိအဆက်အသွယ်မရတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်အင်းစိန်ထောင်ကနေပြီးတော့ခံဝင်ကတိနဲ့မတ်လတုန်းကပြန်လွတ်လာတဲ့အမျိုးသမီး2ဦးကိုပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့တုန်းကမွန်ပြည်နယ်တထုံကသူတို့နေထိုင်တဲ့အဆောင်မှာစစ်တပ်ကနေပြီးတော့လာရောက်ရှာဖွေဖမ်းဆီးသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။မတ်လကမှအင်းစိန်ထောင်ကနေပြန်လွတ်လာတဲ့အသက်28နှစ်အရွယ်မက်ခီမာလွင်နဲ့အသက်30အရွယ်မတ်ဆုမျက်နွယ်တို့ကိုဩဂုတ်လ22ရက်မှာစစ်တပ်ကပြန်ဖမ်းသွားတာပါ။ဆရာနာသိမ်းပြီးနောက်စန်းကျင်ဆန္ဒပြခဲ့လို့အဖမ်းခံခဲ့ရတဲ့သူတို့ကိုမတ်လကခံဝန်နဲ့ပြန်လွတ်ပေးခဲ့ပြီးမှပြန်လည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အဖမ်းခံရတာ10ရက်ကျော်သွားပြီဖြစ်ပေမဲ့အခုချိန်ဒီသက်ဆိုင်ရာနေဘက်ကဘာမှအကြောင်းကြားလာတာမရှိသလိုသူတို့ဘယ်ရောက်နေမှန်းမသိရဘူးလို့ဖမ်းဆီးခံရသူမက်ခီမာလွန်ရဲ့ညီမဖြစ်သူကပြောပါတယ
်အခုတည်းကိုဘာမှသတင်းလည်းမလာဘူးဆိုရင်17ရက်ရှိသွားပြီဟိုဘာမှလည်းအကြောင်းကြားလာဘူးအဲ10ရက်တည်းကတော့သူတို့ဖုန်းတွေကတော့ဆက်ပွင့်နှားသေးတယ်အခုမနေ့ကမှဆက်ပြန်ပိတ်သွားတယ်ဟုတ်ကဲ့ဆက်တွေ့ကြည့်ရဖုန်းတွေတောက်လျှောက်ခေါ်ရမကိုင်းဘူးโอเคအဲ့တော့မရှိသေးဘူးဘယ်ဟိုကဘယ်မှာဖမ်းဆီးထားတယ်ဘယ်ကလာဖမ်းသွားတယ်ဆိုတာကိုညီမတို့ဘက်ကလုံးဝစုံစမ်းလို့မရသေးဘူးဟိုပေါ့နော်ညီမတို့ဘက်ကစုံစမ်းလို့ရဖို့တက်ကိုလည်းလိုက်တယ်ဘယ်လိုမှဟိုဘယ်စစ်ကြောကြီးကိုခေါ်သွားတယ်ဆိုတာကိုမသိရသေးတာပေါ့နော်ဟိုတရင်ကတော့စစ်ကြောကြီးမှာလို့ပဲပြောတယ်ဘယ်စစ်ကြောကြီးလဲဆိုတာကိုမသိရသေးတာ
မိန်းကလေးတွေဖမ်းဆီးခံထားရတာဖြစ်တဲ့အတွက်လည်းမိသားစုကပို့ပြီးတော့စိုးရိမ်ပူပန်နေကြပါတယ်
ညမန်းရနေနေကိုဘောနမိသားစုဝင်နေနဲ့အရင်လဲစိုးရိမ်နေတယ်အခုဆိုရင်17ရက်ရှိသွားပြီဟိုစကြောကြီးဆိုတဲ့အရာကလည်းဟိုဘောနော်အရာစိုးရိမ်ရတဲ့နေရာတွေပေါ့ဟိုခြေလွန်လက်လွန်ဖြစ်သွားမှာဘယ်မှာစိုးတယ်ပြီးတော့ဒီမှာဒီခုတလုံးမှာတည်င်းနေမှာတက်တက်လာတယ်စကြောကြီးခွက်သွားတယ်ဟိုပြီးရင်အလောင်းမဲပြန်ရတယ်အဲ့လိုမျိုးဟာတွေရာတည်င်းနေရာလဲကြားနေရတော့ဟိုဘောနော်အရင်လဲစိတ်ပူနေတယ်ဟိုဘောနော်အဲ့ညီမဘက်ကတောင်းဆိုချင်တာတော့လေညူပေါ့နော်မိသားစုဝင်အနေနဲ့သူဘာမှမလုပ်ထားဘူးဆိုတာလည်းအာမခံရတယ်ဟိုဒီကိစ္စအနေနဲ့ဘာမှမပတ်သက်ဘူးပေါ့နော်ဒါမတရားအဖမ်းဆီးခံထားရတဲ့အတွက်အများဆုံးပြန်လှုပ်ပေးဖို့ပေါ့ညီမတို့ဘက်ကတောင်းဆိုချင်တယ်ဟုတ
်ဖမ်းဆီးခံထားရတဲ့မက်ခီမာလွေနဲ့မတ်ဆုမြင့်တွေတို့ဟာပြီးခဲ့တဲ့မတ်လတွင်ကရန်ကုန်မြို့စမ်းကြောင်းမြို့နယ်အတွင်းအာနာကျင်စန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတစ်ခုမှာဖမ်းဆီးခံခဲ့ရပြီးတက်မတော်ပြိုကွဲအောင်လှုပ်ဆော်မှုပုံမှန်905ကကြီနဲ့တရားစွဲဆိုခံခဲ့ရပါတယ်မတ်လ26ရက်နေ့မှာတော့ခံဝန်ကတိနဲ့အင်းစိန်ထောင်ကနေပြန်လွတ်လာခဲ့ကြပါတယ်။ထောင်ကလွတ်လာပြီးနောက်အလုပ်လုပ်မယ်ဆိုပြီးမွန်ပြည်နယ်တထုံမြို့ကိုတွက်ခွာသွားခဲ့ကြတယ်လို့ညီမဖြစ်သူကပြောပါတယ်။တထုံမြို့မှာသူတို့နှစ်ယောက်နေတဲ့အဆောင်ကိုစစ်ကောင်စီဘက်ကအင်အားသုံးပြီးတော့ပြန်ဖမ်းသွားခဲ့တာဖြစ်ပါတယ
်။ပြန်လွတ်လာပြီးတော့သူဘာမှမလုပ်တော့ဘူး။ဟိုတထုံဘက်မှာအလုပ်သွားလုပ်မယ်ဆိုပြီးတော့သူ့တငယ်ချင်းနဲ့သူထွက်သွားတယ်။အဲထွက်သွားပြီးတော့ဟိုအကန့်သာဆက်နေရနေမှာအဖမ်းခံလိုက်ရတယ်လို့ပဲကြားလိုက်တယ်။အဲဒီဟာကိုဘာကြောင့်ဖမ်းခံလိုက်ရတယ်ဆိုတာလည်းမသိရဘူး။ဟိုအဆက်အသွယ်လည်းမရပါဘူး။အဲဒီအကန့်သာဆက်နေရနေမှာ9နာရီခွဲဝန်းကျင်လောက်မှာအဖမ်းခံလိုက်ရတယ်လို့တော့မသိရလိုက်တာ။ဟုတ်ကဲ့ဟုတ်ဇာတိရတော့ကြံကုန်ဟုတ်ဖမ်းခံလိုက်ရတာတထုံမျိုးမှာဖမ်းခံလိုက်ရ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေမှာပါဝင်သူတွေအဖမ်းခံရပြီဆိုရင်သက်ဆိုင်ရာမိသားစုတွေအနေနဲ့ဘာကိုမှတိတိကျကျမသိရသလိုသူတို့ဘယ်ရောက်နေတယ်ဆိုတာကိုလည်းသတင်းပတ်အတော်ကြားရတဲ့အထိသိရလိမ့်မရှိပါဘူး။တချို့ဖြစ်ရတွေမှာတော့ဖမ်းသွားပြီးကမှအကြောင်းတစ်ခုခုပြပြီးတော့အသက်ဆုံးသွားပြီဆိုပြီးတော့ကြံရည်တဲ့ခဏကိုလာယူခိုင်းတာမျိုးတွေလည်းရှိခဲ့တာမို့အဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဥပဒေကြောင်းအရဘလို့အကာအကွယ်မျိုးမမရပဲစိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ကြုံတွေ့နေကြရတာဖြစ်ပါတယ်ခင်ဗျာ။
တထုံမှာဖမ်းခံရတဲ့အမျိုးသမီးနှစ်ဦးရဲ့တရင်ကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါလေရှင်။ကြာသာပတင်းနေညရဲ့တရင်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုရုပ်သံကပါတိုက်ရိုက်ထုတ်လင်းပေးနေတာမို့ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကနေစောင့်မျှော်ရှုစားနိုင်ကြပါလေရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကတရင်လွှာစတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါလေရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ line meter 31 kHz 9383ည line meter 32 kHz 9383ည line meter 58 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အကြသာပရိနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါမြမစစ်အုပ်စုဟာသူတို့စိတ်ကြိုက်လုခွင့်ရရင်ဥပဒေတိုင်းလုပ်လို့ရှိပါတယ်ဒါပေမဲ့ဥပဒေတိုင်းမလုပ်နိုင်ရင်တော့အကြမ်းဖက်ပြီးတော့တက်ဖြတ်တက်ကြောင်းဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူသုံးသက်တင်ပြထားပါတယ်
မြန်မာတန်တမာတွေထဲမှာစစ်အစိုးရကိုမကျေနပ်လို့ကိုတဝင်ကြတဲ့တိုင်းပြည်မှာနိုင်ငံရေးခုံလုံးတဲ့အစဉ်အလာရှိပါတယ်။1962နောက်ပိုင်းမဆာလာနဝတနာဖာစတဲ့စစ်အစိုးရတွေလက်ထက်မှာနိုင်ငံရေးခုံလုံးပြီးအမိနိုင်ငံကိုမပြန်သူတွေရှိလာပါတယ်။ခုံလုံးခွင့်ရတဲ့နိုင်ငံမှာငြိမ်းချမ်းစွာအခြေချနေထိုင်ကြတာများပါတယ်။အထိုက်ခံလို့သူအလွန်နှဲပါပြီးစင်ပြိုင်အစိုးရမရှိတာကြောင့်စစ်အစိုးရတွေဟာမတုံမလုံထင်းသလိုဆက်လုပ်ကြပါတယ်။ဒါပေမဲ့ဖြုတ်ချခံရတဲ့ NLD အစိုးရကိုတစ္ဆာကနဲ့တာမတ်တွေပေါ်ထွက်လာတဲ့အခါစစ်အုပ်စုဟာချင်းမကိုင်မိလက်မကိုင်မိဖြစ်ကုန်ပါတယ်။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းလို NLD အစိုးရကိုတစ္ဆာခံပြီးစစ်အာဏာသိမ်းမှုကိုဝေဖန်ရှုတ်ချတာမျိုးစစ်အုပ်စုတကားမှမကြုံဘူးသေးပါဘူးအဲဒါကြောင့်လောက်ကြမှုပေါ်ပေါက်လာပါတယ်ဘိုးချုပ်မှုကြီးတန်းရွှေရဲ့မိဖြစ်သူကြောကြောနိုင်ထွန်းရဲ့မိတ်ဆွေရောင်းရင်းဖြိုးဟင်းထွက်ကဘန်ကောက်အခြေဆိုင်လက်နဲ့ပွဲစားဦးဝေကိုနဲ့လက်တွဲပြီးဦးကျော်မိုးထွန်းကိုဖယ်ရှားဖို့စီစဉ်ပုံကိုဩဂုတ်လ29ရက်နေ့ထုတ် RFA သတင်းလွှာမှာအသေးစိတ်ဖော်ပြထားပါတယ
်အခြေခံဥပဒေအရနိုင်ငံတော်အတိုင်ပင်ခံရာထူးကိုတီထွင်ပေးပြီးငကျင်းစီနဲ့ငကျင်းကြော်တတ်တဲ့ရှစ်နေဦးကိုနီကိုလူသားသမားငှားပြီးသုတ်တင်ပြစ်တာဟာအထင်ရှားဆုံးဖြစ်ပါတယ်အခုလဲစစ်ကောင်စီကိုစိန်ခေါ်တဲ့ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီပြန်ပါတယ်ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီတဲ့နယူးယောက်မြို့နေမြန်မာနှစ်ဦးကိုအမေရိကန် FBI ကဖမ်းဆီးနိုင်တာဟာပြည်သူအောင်ပွဲတစ်ခုဖြစ်ပါတယ်ဦးကျော်မိုးထွန်းရဲ့ယုံကိုမြန်မာဒီမိုကရေစီသမားတွေကနေရောညပါအလှည့်ကြစောင့်ကြပ်ပေးနေတဲ့အတွက်လောက်ကျန်သူဖြိုးဟင်းထွန်းနဲ့ကျန်ရပါတူးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဗမာစစ်အုပ်စုဟာလူသားသမားငှားပြီးအကြမ်းဖက်လေးရှိပါတယ်။1990ရွေးကောက်ပွဲအနိုင်ရတဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ NCGUB ညွန်ပေါင်းအစိုးရအဖွဲ့ဝင်2ဦးကိုစစ်အုပ်စုရဲ့လူသားသမားကတပ်ဖြတ်နိုင်ခဲ့ပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့အကိုဝန်းခွဲဒေါက်တာစင်ဝင်းကောင်းဆောင်နဲ့NCGUB ညွန်ပေါင်းအစိုးရဝန်ကြီးဖြစ်သူဦးဝင်းကိုဟာယူနန်ပြည်နယ်ခုမင်မျိုးကဟိုတယ်တစ်ခုမှာတဲခုံနေစဉ်1993မှာအသက်ခံလိုက်ရပါတယ်။တနစ်ထဲမှာဝန်ကြီးအဖွဲ့ဝင်ဦးလပေဘန်ကောက်မှာလုံခြံတပ်ပြတ်ခံလိုက်ရပြန်ပါတယ်။ဘန်ကောက်မြန်မာတန်ယုံဟာထောင်လိုင်းရေးဌာနချုပ်လူဖြစ်နေပြီးလူသားသမား900ရာလွယ်ကူတဲ့အတွက်ဗမာစစ်အုပ်စုရဲ့အကြမ်းဖက်မှုတွေအောင်မြင်တာဖြစ်ပုံရပါတယ်။စစ်တပ်နဲ့နှိစက်တဲ့လက်နက်ခိုင်အဖွဲ့အစည်းတွေကိုစီယုံတင်တွင်ပြီးလောက်ကျန်တပ်ဖြတ်ခိုင်းတဲ့အစဉ်အလာလည်းရှိပါတယ်။ KNU အထွေထွေအတွင်းမှုလောက်ကျန်တပ်ဖြတ်ခံရမှုကိုကြည့်ရင်တမတော်တဲမှာလည်းလူသားသမားငှားရမ်းပြီးလောက်ကျန်တပ်ဖြတ်ဖို့ဝင်မလေးသူတွေရှိကြောင်းသိနိုင်ပါလေ
။ KNU ကအမျိုးသားအစည်းအရုံးရဲ့အထွေထွေအတွင်းမှုဖရိုမန်းရှာလာဖန်းဟာလူချစ်လူခင်များပြီးအမျှော်မြင်ရှိတဲ့ခေါင်းဆောင်တူဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာအရေးပါတဲ့ခေါင်းဆောင်အဖြစ်ပါဝင်လှုပ်ရှားနေသူပါ။ဒါကြောင့်မို့တမ်မရော်နဲ့နီးစပ်တဲ့ DGBA နဲ့ကရင်ငင်းညမ်းရေးကောင်စီစတဲ့ကရင်ဂိုင်းကွဲတွေကလှုပ်ကြံတက်ဖြတ်တာလို့ပြောဆိုကြကြောင်းဩဂုတ်လ17ရက်နေ့ထုတ်အေယာဝရီစာဆောင်မှာဖော်ပြပါတယ်။အ လက်ရှိစစ်ကောင်စီမှာကာကွယ်ရေးဝန်ကြီးလုပ်နေတဲ့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးလည်းဒီလုံခြံမှုထဲမှာပါဝင်နိုင်တယ်လို့ခန့်မှန်းကြပါတယ်ဖရိုမန်းရှာကိုတပ်ဖြတ်တဲ့2008ခုနှစ်ဖေဖော်ဝါရီ14ရက်နေ့မှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးဟာအရှေ့ပိုင်းတိုင်းမှုဖြစ်ပြီးတပ်မတော်ကိုယ်စားလှယ်ဖြစ်ကြောင်းအေယာဝတီမှာဖော်ပြပါတယ
်ညောင်မျိုးက NLD အစိုးရရဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုဖယ်ရှားဖို့ကြာစီနေချိန်မှာလန်ဒန်မြို့တော်အခြေဆိုင် NLD တာမတ်ကိုလည်းအိမ်မှာမနေရအောင်စစ်ကောင်စီကိုယ်စားလှယ်တွေကချင်းချောက်နေတယ်လို့ MAP မြန်မာ Accountability Project ရဲ့ညွှန်ကြားရေးမှူးခရစ်ဂန်နစ်ကဩဂုတ်လ16ရက်နေ့ကသတင်းထုတ်ပြန်ပါတယ်ခရစ်စတိုဖာဂန်နစ်ဟာ1988အရေးတော်ပုံအချိန်ကစပြီးမြန်မာဒီမိုကရေစီအရေးကိုကူညီအားပေးနေသူဖြစ်ပါတယ်ရာဇဝတ်မှုကျူးလွန်တဲ့စစ်အုပ်စုဝင်တွေကိုတူးချင်းတရားစွဲနိုင်ဖို့ MAP ကရည်ရွယ်ပါတယ်လောလောဆယ်တော့လန်ဒန်မြန်မာတာမမှုကို MAP ကကင်တွင်နေပါတယ် CDM မှာပါဝင်ချောင်းကျင်ညာတဲ့မြန်မာတာမဦးကျော်စွာမင်းရုံးပတဲ့နိုင်အောင်ရည်ရွယ်ပြီးစစ်ကောင်စီလက်အောက်ခံစစ်တပ်မှုနဲ့ဩဇာကံတန်ဝင်တန်းအချို့ဟာတန်ယုံကိုသိမ့်ပိုက်ထားပါတယ်။ဒါပေမဲ့တန်အမှတ်နေတဲ့မြန်မာအစိုးရပိုင်အင်အားကိုတော့သိမ့်ပိုက်လို့မရပါဘူး။ဒါကြောင့်ဩဂုတ်လ14ရက်နေ့ကစပြီးစစ်ကောင်စီဩဇာကံတွေဥကျော်စွာမင်းအိမ်နာမှာခြေချင်းလိန်ပြီးရောင်းပေးပေးလောက်ပြနေတာကိုအရေးယူပေးဖို့ခရစ်ဂန်နစ်ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
မြန်မာစစ်အုပ်စုဟာသူတို့စိတ်ကြိုက်လုခွင့်ရရင်ဥပဒေတိုင်းလုလို့ရှိပြီးဥပဒေတိုင်းမလုနိုင်ရင်တော့အကြမ်းဖက်ပြီးတော့မှတက်ဖြတ်တဲ့ကြောင်းဥအောင်ခင်ကနေမြမအရေးသုံးသက်ချက်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်ကာယောဂါကူးစက်ခံရပြီးတော့နလန်ထလာတဲ့အချိန်မှာနောက်ဆက်တွဲသတိပြုစရာအကြောင်းတွေကိုပြောပြထားပါတယ်။ COVID-19 ရောဂါဖြစ်ပြီးတော့နလန်ထလာတဲ့အချိန်မှာနှုံချီတာဆုံးဖြတ်ရခတ်တာရုတ်တရက်မူးလဲတာနောက်ပြီးတော့အဆုတ်ထိခိုက်တာအပြင်နောက်ဆက်တွဲသတိပြုစရာတွေရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့မျိုးနောက်ဆက်တွဲသတိပြုစရာတွေပါလဲလူနာကိုဘာတွေလုတ်ပေးသင့်ပါတလဲဒီအကြောင်းကိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကလူနာတွေကိုလည်းဖုန်းကနေတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထုကူဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคดร.เสียသက်ခင်ဗျာကျွန်တော်တို့ကိုဗစ်နလန်ထချိန်မှာအဓိကဖြစ်တဲ့နှုံးတာဆုံးဖြတ်ရခက်ပြီးတော့အလုပ်လုပ်ရခက်တာနောက်ရုတ်တရက်သွေးပေါင်ကျမူးပြီးတော့နှလုံးခုန်မြန်တာနဲ့အသက်ရှူမကောင်းတာတွေအကြောင်းပြောပြီးမှနောက်ထပ်သတိပြုစရာဆိုရင်ဆရာကြီးဘာကိုစရှင်းပြကြလဲ
Psychiatric problem စိတ်နဲ့ပတ်သက်တဲ့ယောဂ2 major စိတ်နဲ့ပတ်သက်တာနှစ်ခုရှိပါတယ်နံပါတ်1က PTSD လို့ခေါ်တဲ့ post traumatic stress disorder ဒါရီအထရောမာကြီးအကိုရဲ့တကယ်ပြောတာဘာလို့လဲဆိုတော့လေကျွန်တော်လက်ရှိအခုချိန်မှာကျွန်တော်ကုနေတဲ့လူနာ3 4ယောက်ရှိပါတယ်အဲ့ဒီလူနာတွေကလေတော်တော်လေးကိုလေကိုခံတော်တော်လေးခက်ရတယ
်စိတ်တန်ရရတာပါဘောနော
်ဟုတ်တယ်စိတ်ကလေတော်တော်လေးကိုခံရတယ်သူတို့ကစိတ်ထဲမှာလေတော်တော်ကြီးကိုလေငါသေကောင်ပေါင်းလေးဖြစ်သွားပြီးတော့မှပြန်ပြီးတော့ survivor ဖြစ်လာတဲ့အပိုင်းလေးရှိနေတာပေါ့နော်
တည်ရှိကျုံခဲ့ကြရတဲ့လူတွေပေါ့နော်စိတ်တရတယ်အ
ဲ့လိုတပိုင်းပေါ့နော်ဟိုအထူးဖြင့်ကျွန်တော်တို့က PTSD ကိုအသုံးအများဆုံးကတော့ဒီစစ်ပွဲကနေပြန်လာပြီးတော့စစ်သားတွေဒါမှမဟုတ်လို့ရှိရင် 9/11 မှာဖြစ်တဲ့အဲ့လိုလူမျိုးတွေမှာကျွန်တော်တို့အသုံးများတယ်အဲဒါပေမဲ့လည်းဒီမှာလည်းတစ်ခါကျွန်တော်တို့တစ်ခါထပ်ပြီးတော့တွေ့တဲ့အပိုင်းရှိပါတယ်နောက်တစ်ခုက survivor guilt survivor guilt ဆိုတဲ့ဟာတော်တော်လေးကိုအထူးဖြင့်တချို့မိသားစုတွေမှာကျွန်တော်အခုလက်ရှိလူနာတခုရှိတယ်ပေါ့နော်ဆိုတော့ဒီမိသားစုတခုမှာခြားပါတော့ကိုရဲ့အဖေအမေတွေရှိမယ်ဦးလေးတွေပဲကျွန်တော်ကမာနိုင်ငံမှာဆိုတိုက်တိုက်ဝုန်းနဲ့နေကြတယ်ပေါ့နော်ဆိုလို့ရှိရင်အဲ့အင်ဇာမပြောလို့ရှိရင်မိသားစုမှာအဖေရောအမေရောများမပြောမဆိုတော့သုံးပါသွားတယ်ကိုကတယောက်ပဲကြံ့ရင်းခဲ့တယ်ကိုတယောက်တည်းပဲ survive ဖြစ်သွားတယ်အဲ့ဒါကို survivor guilt လို့အဲ့မှာသူကဖြစ်တယ
်ဟုတ်ကဲ့တခြားသူတွေဆုံသွားပြီးတော့ကိုကတော့ရှင်သန်ပြီးတော့ကြံ့နေခဲ့တယ်ဒါပေမဲ့ကို့မှာအပြစ်ရှိတယ်လို့ခံစားရတာပေါ့နော်သူများတွေဆုံသွားပြီးတော့ယူကျုံမရ
ဟို
ကိုရှင်သန်ရတာကိုပဲ
ကိုတယောက်တည်းကို့မှာ
ဖြစ်ရှိတယ်လို့ဟုတ်ကဲ
့ဟုတ်တယ်ခင်ဗျာတော
့ပြောပါစမ်းအ
ဲ့ဒီဟာလေတော်တော်လေးကိုဒုက္ခပေးတဲ့အပိုင်းလေးမှာပါပါတယ်အသက်ရှင်ကြံ့ရခဲ့တဲ့လူတယောက်ရဲ့စိတ်ထဲမှာပီတိမှုပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီ survive ဒီလားတခါတလေကြားလို့ရှိရင်လေငါဘာဖြစ်လို့သူတို့မလုပ်ပေးနိုင်ကြရတာလဲပေါ့လေဟိုဒီလိုမျိုးတွေဖြစ်ခဲ့တဲ့ဒီဟာတွေအရန်အောင်ရှိပါတယ်ကျွန်တော်လောလောလတ်လတ်မှာတင်မိသားစုနှစ်စုလောက်ထဲမှာတင်ကိုပြောနေတာပေါ့နော်တစ်ချိန်လုံးပြန်ပြီးတော့ပြောနေကျွန်တော်တို့အတွက်ကလေအဲ့ဟာတော်တော်လေးခက်ခဲတဲ့အပိုင်းတည်းဒီလားဘာလို့လဲဆိုတော့ကျွန်တော်တို့အရှိတော်အရှာနိုင်ငံတွေမှာဒီသေယောဂါဆိုလို့ရှိရင်သူတို့ကမရှိဘူးပေါ့နော်တကယ်တော့အရန်ရှိတာပေါ့ကိုယ်အထူးဖြင့် stress တွေနဲ့အလုံးလုံးနေရတဲ့ဟာမှာဒီလိုမျိုးဖြစ်သွားပြီးတဲ့အချိန်မှာလေဒီအပိုင်းတွေကအများကြီးပါလာဟိုဘမလိုတရားနဲ့ဖြေလို့ရသလားဆိုတော့အများစုကတော့လေနည်းနည်းတော့မရတော့ဘူးလို့ထင်တယ်ကိုယ်ရဘာဖြစ်လို့လဲဆိုတော့ဒါကတကယ်လက်တွေ့ကြုံခဲ့ရတဲ့လူတွေသူတို့ကသူမှတချို့လူတွေဆိုဒီနိုင်ငံမှာဆိုရင်ကိုယ်လာနဲ့ချီပြီးတော့လေဒါမျိုးဒီ psychiatrist တွေတော်ပြီးစကားပြောပြီးတော့ psychotherapy ယူရတဲ့လူတွေအများကြီးရှိတယ်ကိုဘာလို့လဲဆိုတော့ဒီကျွန်တော်လူနာတယောက်ဆိုရင်မိသားစုမှာလေအဖေရောအမေရောအကိုရောသုံးယောက်လုံးဆုံးသွားပြီးတယောက်ပဲကြံရခဲ့တယ်ကောင်းပါလေသူကငငယ်လေးပဲရှိသေးတာပေါ့နော်ဆိုတော့သူဆိုလို့ရှိရင်လေတညာလုံးလေးလို့မရဘူးအဲ့လိုက်တိုင်းအဲ့လိုက်တိုင်းမှာတဲ့ဒီဟာတွေပြန်ပြီးတော့ flashback ပေါ့နော်အရင်တော့ဖြစ်ခဲ့တဲ့ဟာတွေ
ပြန်မြင်အောင်တာပေါ့နော
် yeah
လက်ရှိ message မှာဖြစ်တဲ့လိုမျို
းဟုတ်တယ်
ဟိုအတိတ်ကဟာတွေကို
ဟုတ်တယ်
ပြန်မြင်အောင်လာတာပေါ့
ဟုတ်တယ်ဘာဖြစ်လို့ဆိုကိုအကုန်လုံးကအိမ်ထဲမှာတဲ့အကုန်ဒုက္ခရောက်ခဲ့တာဒါဒီအဲ့ဒါဟာတွေတကယ်ကိုမြင်လာတာသူတို့စိတ်ထဲမှာတကယ်လာပြောတယ်တကယ်ကိုအဲ့လိုမရအောင်ငါ့ကိုအိတ်ဆေးပေးပါကျွန်တော်အိတ်ဆေးပေးလိုက်လို့ရှိရင်ရသူအိတ်ဆေးဆွဲရောမှာအဲ့ဒါမျိုးဆိုရင်ကျွန်တော်အနေနဲ့ဆရာဝန်အနေနဲ့သတိထားရမှာပေါ့အဲ့ဒါတွေကတခါတလေကြာလို့ရှိရင်လူတွေရဲ့အသက်အန္တရာယ်ကြီးကိုပေးသွားနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်ဗမာနိုင်ငံတစ်ခုတည်းကိုပြောတာမဟုတ်ပါဘူးအရှေ့အတောင်အရှာမှာရှိတဲ့ကျွန်တော်တို့ရဲ့ culture ပေါ့နော်မျိုးပလာယုံကြည်ချက်ရစိတ်ဆရာဝန်သွားပြရဆိုရင်ယူတယ်လို့သတ်မှတ်တာကိုဒါယူတာမဟုတ်ပါဘူးဒါဟိုကျွန်တော်တို့အနေနဲ့နားလည်ရမယ့်အပိုင်းတစ်ခုပါပေါ့နော်ယူမှစိတ်ဆရာဝန်ပြရစရာလို့တာမဟုတ်ပါဘူးတကယ်လို့ယောဂလက္ခဏာဖြစ်တယ်ဆိုရင်အိမ်မှာကြိတ်မိတ်ပြီးတော့မနေပါနဲ့ပြောစင်းကူညီတောင်းလို့ရတဲ့အတွက်အထူးသဖြင့်အခုဒီချိန်မှာပြန်ပြီးတော့ recovery clinic တွေပြန်ဖွင့်လာတဲ့အခါမှာဒီ flashback တွေပေါ့နော်ပြန်ပြီးတော့အရင်တော့ဘာလို့ဆိုကိုမျက်စိရှိမှလည်းကိုရဲ့မိသားစုတွေကိုဒုက္ခရောက်သွားတာပေါ့နော်အထူးသဖြင့်အခု Italy မှာရှိတဲ့ data တွေကိုဖတ်ကြည့်လို့ရှင်အရန်သိတာကျွန်တော်ဘာလို့ Italy ကိုကျွန်တော်နှိုင်းချင်ပြီးပြောရတာလဲဆိုတော့ဗမာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့အနေအထားတစ်ခုက Italy နဲ့တော်တော်လေးကိုတူလို့ပါအီတလီမှာကျွန်တော်ဖြစ်ခဲ့တော့အသက်ကြီးတဲ့လူတွေအများကြီးဒုက္ခရောက်သွားတာပါဆိုတော့အခုလေကျွန်တော်တို့ကြည့်ရတဲ့ပုံစံအရဗမာနိုင်ငံမှာလူငယ်တွေမဆုံးရှုံးအောင်လို့ပြောတာမဟုတ်ပါဘူးရေဘူးရအားဖြင့်ကျွန်တော်ခြုံငုံပြီးကြည့်လိုက်လို့ရှိရင် 80 နဲ့ 90 မှာတော်တော်လေးကို mortality များတယ်ဆိုတာကျွန်တော်ကြည့်လို့ရတယ်ကိုယ်ရထွက်လာတဲ့အနေအထားတစ်ခုကိုကျွန်တော်သိရတယ်ပေါဝင်ကျေက social media တွေမှာသင်တဲ့ငားရဲ့ဘယ်သူဆုံးသွားတယ်ငားရဲ့အဖေဆုံးတယ်အမေဆုံးတယ်ကြည့်လိုက်လို့ရှိရင်အကုန်လုံးက50 တွေ 80 တွေတချို့လူတွေဆို90 တွေပေါ့နော်အဲ့လိုကိုလည်းမြင်ပါပါဒီကြားထဲမှာ
ဟုတ်ပါတယ်တတော်များသက်ကြီးပိုင်းနေဆုံးသွားတာကိုကျွန်တော်တို့မိတ်ဆွေရဲ့မိဘတွေကိုကျွန်တော်တို့ကိုယ်တိုင်ကြုံခဲ့ရတာပါတယ်နိုင်ငံလုံးလက်တာကြီးကြုံမရပါဘူးနော်စိတ်ပိုင်းဆိုင်ရာခုနပြောလိုမျိုးခံစားချက်တွေဖြစ်ကြပါတယ်အဲ့တော့ဒီနေရာမှာဆက်ရင်နောက်တစ်ခု
ကတော့တခြားအချက်လေးတွေရှိလားဆိုရှိတာပေါ့ကွယ်ဥမာအထူးသဖြင့်ခေါ့
ချောင်းဆိုးတာ
ဟုတ်တယ်ခေါ့ပါတော့ကျွန်တော်ကောင်းကောင်းနိုင်အောင်ထိနိုင်တယ်ကွယ်အဲ့ဒါကတော့ပြဿနာမရှိဘူးအခုချိန်မှာဒီခေါ့ပြန်ပြီးတော့ဖြစ်နေတဲ့ဟာကဆိုသေးတွေပေးလို့ရတယ်ဒါပေမဲ့ကျွန်တော်ကအဓိကကတော့အဲ့လိုမျိုးဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့ဆရာဝန်တွေနဲ့ timing မှာတကယ်လည်းပျောက်ပါတယ်အဲ့ဒါကတော့ဒါကတော့ကျွန်တော်အာမခံရဲပါတယ်လှုပ်လို့ရတယ်ကိုယ်တကယ်လို့အဲ့လိုမျိုး2လ3လလောက်ချောင်းဆိုချောင်းကချောင်းကြောက်ပေါ့နော်တစ်ချိန်လုံးဆိုးနေတာကျွန်တော်တွေ့ဘူးတဲ့ချောင်းနေဆိုးလွားကြည့်လို့နံရုပ်ကျိုးတဲ့အထီတောင်ဖြစ်တောင်ဆိုးတဲ့ချောင်းတွေရှိပါတယ်နဲတော့နဲတယ်ကိုယ်ချောင်းဆိုးတာကြံတာလေ
ဟုတ်ကဲ့နောက်ရောဆရာကြီ
းနောက်တစ်ပိုင်းကတော့ခုနလိုပဲဝင်းရှော့တာတို့ကဝင်းချုပ်တာတို့ကြုံရတယ်ကိုယ်ဒါပေမဲ့အများစုတော့လူကြတော့မဟုတ်ဘူးကိုယ်အဲ့ဒါတော်တော်လေးတော့အနေပိုင်းပဲရှိတယ်ဆိုတော့ညာတော့ဝင်းရှော့လို့ရှိရင်တက်နိုင်တယ်လို့ဆိုရင်တော့ကျွန်တော်တို့ဒီမှာကတော့ဝင်းပိတ်တဲ့ရှိနော်ပုံမှန်နိုင်ငံမှာလည်းရှိပါတယ်ဆိုလို့ရှိရင်တော့အဲ့ဒါနဲ့ကျွန်တော်ထိန်းကြည့်တယ်တခါတလေကြလို့ရှိရင်လည်းဒီနိုင်ငံမှာတော့ဒီကတ်ထဲမှာရှိတဲ့ဟို probiotic လို့သုံးနေတာတော့ရှိတယ်ကိုယ် probiotic ဆိုတာဘာမှလို့ဖြစ်စတာတော့မဟုတ်ဘူးကိုယ်
ဟုတ်ကဲ့ဝင်းရှော့လို့ရှိရင်ဆုံရှုံသွားတယ်ဒီကောင်းတဲ့ bacteria တွေပေါ့နော်ပြန်ဖြည့်ပြရတာပေါ့
ဟုတ်တယ်ပြန်ဖြည့်တဲ့ဟာလေးတွေရှိတယ်ကိုယ်ဝယ်လို့လည်းရပါတယ်ကျွန်တော်တို့အဲ့ဒါလေးတွေပြီးတော့ထိန်းကြည့်တယ်အလုပ်ဖြစ်ပါတယ်ကိုယ်သူတို့လေဝင်းပိတ်တဲ့လူကတော့သိပ်ရှားပါတယ်ကိုယ်ကျွန်တော်တို့သိပ်ဟိုစာရတော့သူတို့ပြောတယ်ကိုယ်ကျွန်တော်တော့မတွေ့ဘူးပါဝင်းရှော့တဲ့လူကတော့လေနှစ်ယောက်လောက်တော့ကျွန်တော်တွေ့ဘူးပါလက်ရှိအနေအထားတစ်ခုမှာပေါ့နော
်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ပို
ဗစ်ကူးစက်ခံရပြီးတဲ့နောက်နလန်ထလာတဲ့အချိန်မှာနောက်ဆက်တွဲသတိပြုစရာတွေအကြောင်းကိုဝင်းမင်းကဒီသတင်းပတ်ရဲ့ကျမ်းမာရေးခန်းနာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာကိုတင်ဆက်ပေးကြပါတယ်။ဒီစီစဉ်မှာတော့ FEB ကတိုင်းရင်းသတင်းတောက်တွေကတိုင်းရင်းဒေသကသတင်းတွေကိုစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေရတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာ KNU ကရင်မျိုးသားအစီယုံတပ်မဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေတွေနဲ့တရားဆွဲဆိုခံရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့စစ်ကောင်စီတပ်တွေကလည်းဖိအားပေးပြောဆိုလာခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားအစည်းအရုံးဘက်ကတတိပေးတားမြစ်ပေမဲ့လဲစစ်ကောင်စီတပ်ဖက်ကနယ်မြေကျော်ဝင်လာတာကြောင့် KNU ကော့ကရစ်မြို့နယ်ကျေးရွာနဲ့ဘိုင်းကလာတုံကျေးရွာအကြားမှာစက်တင်ဘာလ1ရက်နေ့က KNLA တပ်မဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲဟာ KNU ကော့ကရိတ်မြို့နယ်ရဲ့ထိန်းချုပ်နယ်မြေတွင်းမှာဖြစ်တယ်လို့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုတွေရှိတာကြောင့်တိုက်ပွဲပုံမပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်အနီးအနားကျေးရွာပေါင်း20နီးပါးကဒေသခံများတိတ်ရှောင်နေရတယ်လို့အဲ့ဒီဒေသမှာရှိတဲ့ကျေးရွာတာဝန်ရှိသူတဦးကပြောပါတယ်စစ်ကောင်စီဘက်က BDF နဲ့ NUG တွေကိုစစ်ဆေးဖို့အကြောင်းပြချက်နဲ့ KNU ထိန်းချုပ်နယ်မြေအတွင်းကိုဝင်ရောက်လှုပ်ရှားတာဖြစ်ပြီး KNU အနေနဲ့မိမိနယ်မြေကိုကာကွယ်ဖို့အတွက်အောက်ခြေတပ်သားတွေကိုအပြည့်ဝလှုပ်ခွင့်ပေးထားတယ်လို့ KNU ဗဟိုဘက်ကအခုရက်ပိုင်းအတွင်းမှာပြောဆိုထားတာရှိပါတယ်။ဩဂုတ်လ24ရက်နေ့ကလေးကစပြီးစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်တွေက PDF နဲ့ NUG တွေကိုရှင်းလင်းချေမှုန်းဖို့အကြောင်းပြချက်နဲ့ KNU တပ်မဟာ6နယ်မြေတပ်ကိုအင်အားအလုံးရင်းနဲ့ရောက်လာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေနဲ့တရားဆဲဆိုခံထားရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်လို့ပြည်နယ်အစိုးရလူမှုကွန်ရက်ဆာမျက်နှာမှာဩဂုတ်လ31ရက်နေ့ညနေပိုင်းကရေးသားထားပါတယ်အခုလိုအမှုတွေကိုရုတ်သိမ်းဖို့အတွက်စစ်တပ်ကတရားဝင်အကြောင်းကြားထားပြီးအကြမ်းဖက်တိုက်ဖက်မှုဗဟိုရဲ့ခွင့်ပြုချက်အမိန့်ရတာနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်အခုရုတ်သိမ်းမဲ့အမှုတွေကတော့ကြောက်တော်ပုံကျွန်းစစ်တွေအာမင်းပြကြောက်ဖြူနဲ့ရတိတောင်မြို့နယ်တွေမှာအကြမ်းဖက်မှုတိုက်ဖြက်ရေးဥပဒေပုံမှာ50ခ50စာမြင့်ဆွဲ50နှစ်ကတုနဲ့ရင်ဆိုင်နေရတဲ့အမှုပေါင်း14မှုက35ဦးပါဝင်မှာဖြစ်တယ်လို့ဆိုပါတယ်အခုရုတ်သိမ်းမဲ့အမှုတွေမှာဘသူတွေပါဝင်မယ်ဆိုတာကိုအတိအကျမရေထားပေမဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဥပဒေပုံမှန်နဲ့တရားရင်ဆိုင်နေရသူပေါင်း150ခန့်ရှိတယ်လို့ရခိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့စည်းရင်းတွေအရတီးရပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူဘီမြို့အခြေဆိုင်ခလာရတစ်လေးတုံညာတိုက်ရင်မှာဩဂုတ်လ29ရက်နေ့ကဗိုလ်ကြီးအဆင့်ရှိသူတဦးကိုအောက်ခြေစစ်သားတဦးကတနတ်နဲ့ပစ်တက်ခဲ့ပြီးတဲ့နောက်သူ့ကိုသူလည်းအဆုံးစီမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဖြစ်စဉ်မှာခလာရတစ်လေးတုံညာတိုက်ရင်မှာဗိုလ်ကြီးတဦးကတပ်သားတွေကိုတပ်တွင်းဝါရဖြန့်ချီတဲ့ဂျင်းနန်းစာဖတ်ပြနေချိန်မှာအယုံကြည်မရှိတာကြောင့်စစ်သားတဦးကဗိုလ်ကြီးကိုတနတ်နဲ့ပစ်တက်ခဲ့တာလို့မတူဘီမြို့ဒေသခံတဦးကပြောပါတယ်။ဝါရဖြန့်ဂျင်းနန်းစာထဲမှာလူထုကောင်းဆောင်တောင်းဆန်းစုကြည်အားပြန်လည်လွတ်ပေးပြီးရွေးကောက်ပွဲပြန်လည်ကျင်းပပေးမှဖြစ်ကြောင်းတပ်တွင်း CDM ပြုတ်လုဖို့မလိုဘဲအရင်လိုပုံမှန်အခြေအနေပြန်ရောက်တော့မှဖြစ်ကြောင်းပါရှိပါတယ်။တပ်တွင်းဝါရဖြန့်ဂျင်းနန်းစာကိုစစ်ကောင်စီရဲ့ကကကြီးကနေတဆင့်စစ်ကောင်စီလက်အောက်ခံတပ်တွေအားလုံးစီကိုဩဂုတ်လ29ရက်နေ့ကတပ်တွင်း NRP ဆန် CDM ပြုတ်လုနေတဲ့စစ်သားတွေကိုထိန်းချုပ်နိုင်ဖို့အတွက်ဝါဒဖြန့်ခဲ့တာဖြစ်ပါတယ်
။ကချင်လူလာရဲ့အဖွဲ့ KIO ထိန်းချုပ်နယ်မြေအတွင်းမှာအခုနှစ်ထဲ COVID-19 အတည်ပြုလူနာ 2,200 ကျော်ရှိခဲ့ပြီးအများစုကသက်သာပျောက်ကင်းလာပြီးဖြစ်တဲ့အတွက်85ရာခိုင်နှုန်းကျော်ပျောက်ကင်းပြီလို့ KIO ဗဟို COVID-19 ရောဂါတားဆီးနေနည်းရေးကော်မတီအတွင်းရေးမှူးဗိုလ်မှူးကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ်။ K KIO ထိန်းချုပ်နယ်မြေအတွင်းကပညာရေးမြို့တော်ဖြစ်တဲ့မိုင်ကြာရန်ကကူးစက်မှုအများဆုံးဖြစ်ပွားခဲ့တာဖြစ်ပါတယ်။ COVID-19 တည်ပြုလူနာ 2,000 ကျော်အထိရှိခဲ့တယ်လို့လည်းပုံမူးကြီးလက်ဖိုင်ဟင်းဝောင်ကပြောပါတယ်။ဒီလိုရော့ကျလာတဲ့အတွက်လိုင်စာမြို့အတွင်းနဲ့အနီးဝန်းကျင်ရှိတဲ့ကျေရန်ဖုံလုံရန်တွံပုံစစ်ဆောင်စခန်းတွေကိုပိတ်ဆို့ကန့်တတ်ထားရကနေဩဂုတ်လ26ရက်နေ့ကစပြီးရုတ်တိမ်လိုက်ပြီဖြစ်တယ်လို့ပုံမူကြီးလက်ဖိုင်ဟင်းဝောင်ကပြောပါတယ်
။ကိုပြစ်ကိုဆက်မှုကြောင့်ရှမ်းပြည်နယ်အတွင်းအထင်ကရနာမည်ကြီးဆရာတော်နှစ်ပါးပြန်လွန်တော်မူခဲ့ပါတယ်။ဩဂုတ်လ26ရက်နေ့ကရှမ်းပြည်အရှိပိုင်းတာချီလိပ်မြို့နယ်မိုင်းလင်းဆရာတော်ဥပတ္တန္တဝိမလဇဝင်းမီကကိုပြစ်ကိုဆက်မှုကြောင့်ကျိုင်းတုံမြို့စစ်ဆေးရုံမှဆေးကုသမှုခံယူနေစဉ်ပြန်လွန်တော်မူခဲ့ပါတယ်။ဂူရင်းအောင်ဝစီပိတ်တရားထိုင်ရင်းနဲ့ဆရာတော်ကိုပြစ်ကူးဆက်ခံရတာဖြစ်တယ်လို့သိရပါတယ်။စတမာလာတရက်နေ့မှာတော့ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့နယ်ထမ်ဆန်ကူကကိုရင်လေးအရှင်ပရိသလည်းကိုပြစ်ကူးဆက်ခံရလို့ကိုရင်လေးဆရာတော်ရဲ့ဟိုတူရွာမှာရှိတဲ့ကျောင်းမှာပဲပြန်လွန်တော်မူခဲ့တယ်လို့သိရပါတယ်။လက်ရှိရှမ်းပြည်အတွင်းကိုပြစ်ကူးဆက်ခံရသူ3000ကျော်ရှိနေပြီးကိုပြစ်ကူးဆက်မှုကြောင့်သေဆုံးခဲ့ရသူလည်းထောင်နဲ့ချီရှိနေပြီလို့ကိုပြစ် operation အသင်းတွေကထုတ်ပြန်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့တိုင်းသာလက်နက်ကိုင်အဖွဲ့တွေအပေါ်စစ်ကောင်စီတပ်တွေကနေဖိအားပေးပြောဆိုလာခဲ့ပါတယ်။ကရင်မျိုးသားအစည်းအရုံး KNU အနေနဲ့သူတို့ရဲ့နေမြေတဲ့ကျူးကျော်လာရင်တိုက်ပွဲဖြစ်လာနိုင်မယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
မြန်မာစစ်တပ်ကနေခရင်မျိုးသားစီယုံ KNU တပ်မဟာ6နေမြေတွေကိုထိုးစစ်ဆင်ဖို့လှောက်ရှားလာတဲ့အပေါ်နေကြုံလာရင်တိုက်ပွဲတွေဖြစ်လာမယ်လို့ KNU ပြောခွင့်ရဗဒိုစောတော်နီးကအခုလိုသတိပေးလိုက်တာပါ
တက်ဘက်ကလာနိုင်ရဆိုတာတော့ကိုအရင်ရှိထားတဲ့ bilateral အတိုင်းဆိုရင်တော့သူ့ဘက်ကသတ်မှတ်တာကိုဘက်ကသတ်မှတ်တာတွေရှိတယ်လေ။နောက်ပြီးတော့ကျွန်တော်တို့မှလည်းဟိုဘိုးဆောင်ရောက်ကြလည်းရှိတယ်။မိခုကိုခုကကာကွယ်ပိုင်ခွင့်နော်။အစွမ်းကုန်ခုကပါခွင့်ကာကွယ်ပိုင်ခွင့်ဆိုတာလည်းရှိထားပြီးသားပုံမှာအဲ့မှာပြောထားတဲ့နေရာတွေကျွန်လာပြီးဆိုလို့ပြစ်တော့မှာပဲ။အဲ့ဒါဒါသူ့ဘက်ပုံမှန်မှုတည်ရလေ
။ NCA လက်မှတ်မရေးထိုးရသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တမ်းဖလောင်အဖွဲ့ TNRA နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU တို့က PDF အဖွဲ့တွေကိုလက်ခံထောက်ပံ့ပေးတာနဲ့ပတ်သက်ပြီးနောက်ဆက်ကအင်ဆောင်အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စော်မင်းထွန်းကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုသတိပေးခဲ့ပါတယ
်။ EAO များအနေနဲ့ NCA မှာလက်မှတ်ရေးထိုးထားသည်ဖြစ်စေလက်မှတ်ရေးထိုးမထားသည်ဖြစ်စေနိုင်ငံတော်နဲ့ပြည်သူလူထုကသွားနေတဲ့ပါတီစုံဒီမိုကရေစီစနစ်မှာဒီမိုကရေစီလှုပ်ထုံးလုံနိုင်ရများနဲ့အညီသာဆောင်ရွက်ရမှာဖြစ်ပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အချို့အနေနဲ့အကြမ်းဖက်သမားများကိုအားပေးနေတဲ့လှုပ်ရက်တွေကိုမလှုပ်ကြဖို့သတိပေးလိုပါတယ်
။သွေးဆောင်ဆွေးနွေးရင်းနဲ့ငင်းချမ်းရေးအတွက်စစ်အာဏာသိမ်းဆိုးရအနေနဲ့လည်းပြည်သူလူထုအပေါ်အကြမ်းဖက်မှုတွေနဲ့မတရားတပ်ဖြတ်နေတာတွေကိုရပ်တန့်ဖို့လိုအပ်တယ်လို့လည်း KNU ပြောခွင့်ရဗဒိုစောတော်နီးကအခုလိုဆက်ပြောသွားပါတယ်။
ဆရာနာသိင်းတွေကဒါတွေးဆောင်စနစ်ဘက်ကိုဖြစ်စီလိုက်တာပဲဒါရှင်းရှင်းလေးတရားမကျွန်တော်တို့တော့ကျွန်တော်တို့ဘက်ကတော့ဒါဒီလိုဟာမျိုးကိုဘလို့မှလက်ခံလို့မရတဲ့အပေါ်မှာကျွန်တော်တို့ပြန်ပြင်ရထုတ်တယ်ကျွန်တော်တို့ဘုံကပေါ်ထားတယ်လက်သေးချရက်တိကျကိုလည်းရှင်းရှင်းလေးထုတ်ပြတယ်တော့ဒီတွေးဆောင်စနစ်ဘက်ကဒီလိုအခြေအနေကာလမျိုးမှာဘလို့မှဖြစ်နိုင်တိကျကြပါလို့ရမလားဆိုတော့ဒီကျန်းဖက်မှုကိုရပ်ပစ်နော်ပြည်သူလူထုကိုမတရားသတ်ဖြတ်တဲ့ဟာရပ်ပစ်ဖို့
လက်တော်မှာတော့ KNU တမဟာ6နေမြေမှာစစ်တပ်နဲ့လက်အောက်ခံ BGS ခန်းအချို့ရုတ်တန့်ခဲ့တာရှိပြီး KNU တပ်ဖွဲ့တွေကအဲ့ဒီဆောက်ခွာသွားတဲ့စခန်းဟောင်းတွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်ရှင်
။ဆက်ပြီးတော့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC အတွင်းရေးမှူးကိုစစ်ကောင်စီကဖမ်းဆီးဖို့စာထုတ်ထားတဲ့အပေါ် KBC အနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းသွားဖို့စီစဉ်ထားတယ်လို့ KBC တာဝန်ရှိသူကပြောပါတယ်။ဒီအကြောင်းကိုတော့အမီကစူးစီးထားပြီးနမ်ဟောင်းကလည်းစူးစီးတင်ဆက်ပေးသွားမှာပါရှင်။
KBC ရဲ့အသင်းတော်တွေကိုစုတောင်းပေးဖို့ဖြန့်ဝေထားတဲ့စာထဲမှာအာဏာရှင်နဲ့ပတ်သက်တဲ့အသုံးအနှုန်းတချို့ပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး KBC အတွင်းရေးမှူးတိုက်ခါတော်ရဆရာတော်တူးမိုင်နဲ့တွေ့ဆုံပြီးစစ်ဆေးဖို့ဩဂုတ်လ26ရက်နေ့ညနေပိုင်းအချိန်လောက်မှာ KBC ရုံးကိုရဲတပ်ဖွဲ့ဝင်၄ဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှူးတို့ကလာရောက်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးပြန်လည်ဖြေရှင်းသွားမယ်လို့ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ
်ဩဂတ်လ9ရက်နေ့မှာထုတ်ပြန်စာထဲမှာကျွန်တော်တို့နံပါတ်6နဲ့9နဲ့မှာတော့ဒီတပ်မတော်စစ်တပ်နဲ့ညှိစွန်းတဲ့စကလုံးတွေပါတယ်ဆိုပြီးမှအဲ့ဒီအပေါ်မှာအတွင်းရေးမှုကိုဖန်ဆီးပြန်တို့စာထုတ်တာပေါ့ ဝိပျောက်ဖို့တက်စုတောင်းရအောင်ဆိုတဲ့ဒီအကြောင်းပါတယ်ပြီးရင်ဟောပေါ့ဒီလိုကျွန်တော်တို့ဒုက္ခကြောင့်နေတဲ့ဒီနိုင်ရေးတက်တနာလည်းရှိနေတော့အဲ့ဒီတက်ပါစုတောင်းရအောင်ဆိုတဲ့စုတောင်းချက်ပေါ်မှာဒီအာနာရှင်ဆိုတဲ့ဒလုံးကိုကျွန်တော်ကစစ်အာနာရှင်လို့ပြောတာမဟုတ်ဘူးအာနာရှင်အားလုံးဆိုတာကိုဆိုတာပေါ့အဲ့မှာနည်းနည်းနားလည်မှုလွဲသွားခြင်းဖြစ်ပါတယ
်စစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်တွေ KBC ရုံးကိုရောက်လာချိန်မှာအတွင်းရဲမှုကခရီးထွက်နေတာဖြစ်တယ်လို့ KBC ဥက္ကဋ္ဌကဆိုပါတယ် KBC အနေနဲ့တာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးပြန်လည်ဆွေးနွေးသွားမယ်လို့တိတ်ခါတော်ရဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကဆက်ပြောပါတယ်
အနည်းနဲ့ဆိုကျွန်တော်အဲ့ဒီသူတို့ဒီကချင်းတို့ထုတ်ဝေတဲ့နေရာမှာဗာဒပြန်တဲ့အပိုင်းမှာကျွန်တော်တို့စစ်တပ်ကိုဟိုကြီးပဲရွေတာမဟုတ်ဘူးဆိုတဲ့အကြောင်းအာနာရှင်ဆိုတာကျွန်တော်အားလုံးအာနာရှင်အတင်းတော်မှာလည်းအတင်းတော်မှာတောင်းတချို့ဟိုဘုန်းကြီးတွေတချို့ဒီဆရာတော်တွေကအာနာရှင်ပုံစံမျိုးရှိတာပေါ့နော်ဆိုတော့ကျွန်တော်အာနာရှင်ဟူလိမြဆိုတဲ့ဒီလုံးတုံးတဲ့နေရာမှာဟိုအားလုံးကိုစစ်တပ်ကြီးကိုပဲရွေတယ်မဟုတ်ဘူးဆိုတဲ့အကြောင်းတွေဟိုပြန်ရှင်းပြဖို့ရှိပါတယ်အဲ့ဒါလေ
ဩဂုတ်လ9ရက်နေ့ကအတင်းတော်တွေကိုဖြန့်ဝေတဲ့ KBC ရဲ့စုတောင်းခံချက်စာထဲမှာအချက်၈ချက်ပါဝင်ပြီးအဓိကအားဖြင့် COVID-19 ကြောင့်ဒုက္ခရောက်နေသူတွေ၊စစ်ရှောင်တွေ၊နိုင်ငံခေါင်းဆောင်တွေအတွက်စုတောင်းဖို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ကြုံတွေ့နေရတဲ့အခက်အခဲတွေ၊အာဏာရှင်တွေကြဆုံးရင်းနဲ့စစ်မှန်တဲ့တရားမျှတတဲ့နိုင်ငံဖြစ်လာဖို့စုတောင်းပေးကြဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်ဒီစုတောင်းခံချက်စာကိုကချင်နှစ်ချင်းခရိယံအဖွဲ့ KBC ရဲ့အတွင်းရေးမှူးတိုက်ခါတော်ရဆရာတော်တူးမှန်ရဲ့လက်မှတ်နဲ့အသင်းတော်တွေကိုဖြန့်ဝေထားတာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကြိတ်ရွာနယ်ဘိုင်းကလာတုံကျေးရွာအကြားမှာစက်တင်ဘာလ၁ရက်နေ့က KNU ကရင်အမျိုးသားစီယုံတပ်မှ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေတွေနဲ့တရားစဲဆိုခံရသူ35ဦးအမှုကိုရုတ်သိမ်းပေးဖို့ပြင်ဆင်နေတယ်လို့ပြည်နယ်အစိုးရလူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်
။သရက်ရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းရောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပ
ါ FBPR သတင်းတောက်တွေစူးစီးတင်ပြခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ခဏအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bammis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်မကြခင်မှာတော့အစီအစဉ်နဲ့အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့ကြာသာပရိနိညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဇော်ဝင်းလိုင်းပြောပြပေးပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လကျော်လာပြီဖြစ်ပေမဲ့ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်သလိုပြစ်ခတ်တပ်ဖြတ်မှုတွေလည်းဇက်တိုက်ဆိုးလို့ရှိနေတာပါဒီကနေ့မန္တလေးမြို့ကတပိတ်စစ်ကြောင်းတွေစုပေါင်းပြီးတော့အာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုတန်ခါတပိတ်စစ်ကြောင်းကလည်းလမ်းမတွေပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရက်ဆက်ဆိုးသလိုပြည်လုံးနေတဲ့ကလေးမြို့ကနေလည်းအတားအဆီးတွေကြားကပဲဒီကနေ့ချီတဲ့ဆန္ဒပြခဲ့ကြပြီးမုံရွာမြို့ပင်မတပိတ်စစ်ကြောင်းကလည်းအာဇာနီလမ်းမကြီးပေါ်မှာဒီကနေ့ချီတဲ့ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းမှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်ကိုလက်နက်နဲ့ဗန္ဒာငွေကြေးအရာထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းရှင်တွေအပေါ်ပြစ်မှတ်ထားအရေးယူတဲ့ပိတ်ဆို့တံခါးမှုအစ်စ်တွေထပ်မံချမှတ်လိုက်ကြောင်းဗြိတိန်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်ထူးကုမ္ပဏီနဲ့ကွန်မြူနတီထောင်သူဦးတေဇာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးဖြစ်ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာဂျာမနီအခြေစိုက်စားတောက်ကုန်လက်ကဖြန့်ချီကုန်ရောင်းချရေးကုမ္ပဏီကြီးဖြစ်တဲ့ Metro Wholesale ဟာအော်တိုဘာလမှာမြန်မာနိုင်ငံကနေလုပ်ငန်းတွေရပ်ဆိုင်းတော့မယ်လို့ပြောကြားလိုက်ပါတယ်။2019ခုနှစ်ကစပြီးရန်ကုန်မြို့မှာရုံးချုပ်ဖွင့်ပြီးတော့လုပ်ငန်းတွေစတင်လက်ပတ်ခဲ့တဲ့ Metro ကုမ္ပဏီဟာမြန်မာနိုင်ငံမှာဒေါ်လာ30ရင်းနှီးမြှုပ်နှံထားတာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လုပ်ငန်းလွတ်ကိုင်မှုအခက်အခဲရှိလာတဲ့အတွက်မြန်မာနိုင်ငံကနေအခုလိုထွက်ခွာဖို့ဆုံးဖြတ်လိုက်တာလို့ကုမ္ပဏီရဲ့ကြေညာချက်မှာပေါ်ပြထားပါတယ်ခင်ဗျာဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်2015ခုနှစ်ကချုပ်ဆိုခဲ့တဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ကရစဲရေးသဘောတူစာချုပ် NCA ပြတ်ပြတ်သွားပြီလို့မှတ်ယူကြောင်း KNU Consent Group ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ် CRPH NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရွေချက်နဲ့တိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေရဲ့တော်လှန်ရေးရည်မှန်းချက်ထပ်တူကြတာကြောင့် NUG ကိုကြိုးစားထောက်ခံပြီးအုပ်ချုပ်ရေးစီးရေးနိုင်ငံရေးတန်တမာရေးလှုပ်ရှားမှုတွေပူးပေါင်းလှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ် စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ် PPJ ည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has